Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2020ပြည်အောက်တိုဘာလ9ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်6နာရီက9နာရီတိလိုက်တိုမီတာ24 40 51နဲ့လိုက်လိုက်မီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီဗုဒ္ဓဟူးနေ့မနက်ခင်းနောက်ဆုံးရသတင်းတွေကို Mic Engine နိုင်တဲ့အတူကျွန်တော်ရဲမထွန်းကတင်ဆက်ပေးသွားပါမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအမေရိကန်ကိုင်ယိုနယ်အစံတပ်ဖွဲ့ဒုတိယတပ်မကြီးချားလ်စ်ရေးနဲ့ထိတွေ့မှုရှိခဲ့တာကြောင့်အမေရိကန်စစ်တပ်ပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌဗိုလ်ချုပ်ကြီးမာခ်မိုင်လီအပါအဝင်အမေရိကန်စစ်တပ်ကထိတဲ့အရာရှိကြီးတွေအခုအခါတိကျခွဲနေကွာရန်တင်းဝင်နေကြပြီဖြစ်ပါတယ်။ဗိုလ်ချုပ်ကြီးမာခ်မိုင်လီနဲ့အတူပူးတွဲစစ်ဦးစီးချုပ်များအဖွဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ကြီးဂျွန်ဟိုက်တန်နဲ့ပြီးခဲ့တဲ့အပတ်ကပင်ဒဂွန်အစည်းအဝေးကိုတက်ရောက်ခဲ့သူစစ်ဦးစီးချုပ်တွေအားလုံးအင်္ဂါနေ့အစောပိုင်းကယောဂဆန်သက်စစ်ဆေးချက်တွေအရဗိုင်းရပ်စ်ပိုးကင်းစစ်နယ်လို့ပင်ဒဂွန်ကအရာရှိတွေက VOA ကိုအတိအပြုပြောကြားခဲ့ပါတယ်။အင်္ဂါနေ့နေ့လယ်ပိုင်းထိလည်းဘယ်သူမှယောဂလက္ခဏာပြသတာမရှိဘူးလို့ပြောပါတယ်။ဂျေဒတ်ဘိုချုပ်ရေးကဘိုချုပ်ကြီးမီလီဘိုချုပ်ကြီးဟိုက်တန်နဲ့စစ်တပ်စီဦးစီးဌာနအကြီးအကဲတွေအားလုံးနဲ့အစည်းအဝေးတက်ရောက်ခဲ့တာဖြစ်ပါတယ်။ American ကုဆတ်ယောဂကောက်ွယ်ထိန်းချုပ်ရေးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်တွေနဲ့အညီ American စစ်တပ်အကြီးအကဲတွေအခုလို quarantine ဝင်တာဖြစ်တယ်လို့လည်းကောက်ွယ်ရေးဝန်ကြီးဌာနတာဝန်ရှိသူတယောက်က VOA ကိုပြောပါတယ်။ Coronavirus ကုဆတ်ခံရတဲ့ American သမ္မတ Donald Trump က Democratic Party သမ္မတလောင်း Joe Biden နဲ့ဒုတိယအကြိမ်စကားစစ်တိုးပွဲပြုလုပ်မှာဖြစ်ကြောင်းအင်္ဂါနေ့ကကြေညာလိုက်ပါတယ်။ October 15ရက်နေ့မှာFlorida ပြည်နယ် Miami မြို့မှာပြုလုပ်မဲ့စကားစစ်တိုးပွဲကိုမျှော်လင့်ဆောင်စားနေကြောင်းသူက Twitter မှာရေးသားထားတာဖြစ်ပါတယ်။ Donald Trump က COVID ကူးခံထားရကြောင်းပြီးခဲ့တဲ့ဇာတ်ရည်နေ့ကစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်တောက်ကြတီကစာလို့ဆေးရုံမှာ82နိုင်ကြတက်ရောက်ကူတာမှုခံဝင်ခဲ့ပြီးအခုအခါ Imperial ကိုပြန်လည်ရောက်ရှိနေတာဖြစ်ပါတယ်။COVID-19 ယောဂါကလေထဲကတဆင်ပြန့်နေတာကို American ကုဆတ်ယောဂါထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကအသိမှတ်ပြုလက်ခံလိုက်ပြီးဖြစ်ပါတယ်။ခန္ဓာကိုယ်ကထွက်ရှိတဲ့ကိုရိုနာဗိုင်းရပ်စ်ယောဂါပိုးပါရှိတဲ့အရေးအမှောင်အမွှားလေးတွေကယောဂါရှိသူနဲ့2မီတာတွင်ထိတွေ့မှုကနေစကားပြောတာအသက်ရှူတာချောက်ဆိုးတာနဲ့နှာချေတာတွေကနေအဓိကကူးစက်တာဖြစ်တယ်လို့ CDC ကအရင်ကပြောနေခဲ့တာပါ။မနေ့တုန်းကတော့ CDC ရဲ့ website မှာဗိုင်းရပ်စ်ပိုးပါတဲ့အရေးမုံမွားလေးတွေကယောဂကူးစက်ခံရသူတယောက်ယောက်ရှိတဲ့နေရာတဝိုက်နှစ်မီတာထက်ကျော်ပြီးကူးစက်နိုင်တယ်လို့ယောဂပိုးရှိသူထွက်ခွာသွားပြီးအချိန်တော်အတွင်းလေထဲမှာရှိနေနိုင်တယ်လို့ပြောင်းလဲဖော်ပြထားပါတယ်။ဒီလိုယောဂပိုးရှိတဲ့အရေးမုံမွားတွေကတစင်ကူးစက်နိုင်တဲ့အခြေအနေမျိုးကလေဝင်လေထွက်မကောင်းတဲ့နေရာတွေအလုံးပိတ်နေရာတွေမှာပိုးပြီးဖြစ်နိုင်တယ်လို့ CDC ရဲ့နောက်ဆုံးလမ်းညွှန်ချက်တွေမှာဖော်ပြထားပါတယ်။COVID-19 ယောဂါဘယ်လိုကူးစက်ပြန့်နှံ့တယ်လဲဆိုတာနဲ့ပတ်သက်ပြီးကျန်းမာရေးပညာရှင်တွေအကြားလာပေါင်းများစွာငင်းခုန်နေကြတာဖြစ်ပါတယ်။ဇူလိုင်လတုန်းကလည်းနိုင်ငံပေါင်း30ကျော်ကသိပ္ပံပညာရှင်100ကျော်ကကိုရိုနာဗိုင်းရပ်စ်ပိုးလေထဲကနေပြန့်နှံ့ကူးစက်နိုင်တဲ့အထောက်အထားတွေရှိနေတာကိုထက်သွင်းစဉ်းစားပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကိုအိပ်ဖွင့်ပေးစာပေးဖို့တိုက်တွန်းခဲ့ပါသေးတယ်ခင်ဗျာ။နိုဝင်ဘာလ3ရက်နေ့သမရရွေးကောက်ပွဲအတွက်အခုချိန်ထိအမေရိကန်ပြည်သူ၄သန်းကျော်ကြိုတင်မဲပေးခဲ့ပြီးဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပဖို့သတင်းပတ်၄ပတ်လုံနေသေးချိန်မှာမကြုံစဖူးရင်နှုံနဲ့ကြိုတင်မဲပေးကြတာဖြစ်လို့2020ပြည်နှစ်သမရရွေးကောက်ပွဲဟာမဲပေးသူစာချုပ်တွေများပြားမဲ့ရွေးကောက်ပွဲဖြစ်လာနိုင်တာကိုဖော်ပြနေပါတယ်။2016ခုနှစ်ရွေးကောက်ပွဲတုန်းကဒီလိုအချိန်မှာမဲပေးခဲ့သူဦးရေက9000ကျော်ပဲရှိတာမို့အခုကြိုတင်မဲပေးတဲ့နှုံကအဆ50မြင့်တက်သွားတာဖြစ်ပါတယ်။မဲဆန္ဒရှင်တွေကိုရိုနာဗိုင်းရပ်စ်ပေးရန်ကင်းဖို့ကြိုတင်မဲပေးမှုနဲ့စားလိုက်ကနေမဲပေးတဲ့စနစ်ကိုပြည်내တော်တော်များများကျင့်သုံးကြတာကြောင့်အခုလိုကြိုတင်မဲတွေအစမတန်မြင့်တက်သွားတာဖြစ်ပါတယ်။ပြည်내32ပြည်내ကစီးရင်တွေအရအခုလိုလူလေးသန်းမဲပေးပြီးကြောင်းသိရတာဖြစ်ပြီးနောက်လာမယ့်အပတ်တွေတဲ့ကျန်းတဲ့တခြားပြည်내တွေမှာလူကိုယ်တိုင်ကြိုတင်မဲပေးတာနဲ့စားလိုက်မဲပေးတာတွေစတင်ပြုလုပ်တော့မှာဖြစ်တာကြောင့်မဲပေးသူရေအတွက်တမဟုတ်ချင်းများပြားလာဖို့ရှိပါတယ်ခင်ဗျာ။ကိုရိုနာဗိုင်းရပ်စ်ကယောဂါကြောင့်စီးပွားရေးဆွဆူရွာရွာကြီးကျဆင်းမယ်လို့ခန့်မှန်းထားတာကိုပြန်လည်ပြင်ဆင်ထုတ်ပြန်မှုရှိတယ်လို့ကမ္ဘာ့ငွေကြေးရန်ပုံငွေအဖွဲ့ IMF အကြီးတန်းအရာရှိတကူကပြောပါတယ
် The IMF in June projected a severe global GDP contraction in 2020
2020ပြည်နှစ်ထဲကမ္ဘာစီးပွားရေးဆူဆူရွားကြီးကျဆင်းတယ်လို့ IMF ကဇွန်လတုန်းကခန့်မှန်းခဲ့ကြောင်းဒီကနေ့တွေ့ရတာကတော့လုံးဝအုတ်တော်ဆိုးကြီးမဟုတ်ကြောင်းဒါကြောင့်ဒုတိယသုံးသပ်ကလာခန့်မှန်းချက်မှာအရင်ခန့်မှန်းတတာတက်ပိုပြီးမြင့်တင်ခန့်မှန်းမှာဖြစ်ကြောင်း IMF အကြီးအကဲ Kristalina Georgieva ကဗီဒီယိုကွန်ဖရင့်ကနေပြောသွားတာဖြစ်ပါတယ်ဒီဘေးဒုက္ခကြီးကနေလွန်မြောက်ဖို့ကတော့အလားတော်ဝေးနေသေးတယ်လို့လည်းသူကသတိပေးလိုက်ပါတယ်ပီဂရလာက IMF ကကမ္ဘာစီးပွားရေး 4.9 ရာခိုင်နှုန်းအနှုတ်လက္ခဏာပြကျဆင်းလိမ့်မယ်လို့ခန့်မှန်းထားတာပါအခုတော့အဲ့ဒီခန့်မှန်းချက်ကို IMF ကပြန်လည်ပြင်ဆင်မှာဖြစ်ပါတယ်ပြန်လည်ပြင်ဆင်မဲ့ခန့်မှန်းချက်ကိန်းဂဏန်းတွေကိုအတိအကျဖွင့်မပြောပေမဲ့ဒီနှစ်ဒုတိယနဲ့တတိယလေးလပတ်အတွင်းတိုးတက်မှုတွေမျှော်မှန်းထားတဲ့အခြေအနေပိုကောင်းတယ်လို့ဂျော်ဂျီဘာကပြောပါတယ် IMF ကဒီခန့်မှန်းချက်ကိုနောက်သတင်းပတ်နှစ်ပတ်လည်အစည်းအဝေးမှာထုတ်ပြန်ကြေညာသွားမှာဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ကရောဂါကြောင့် IMF နှစ်ပတ်လည်အစည်းအဝေးကိုရုပ်သံကတင်ပြလို့ပို့စီစဉ်ထားပါတယ်ခင်ဗျာ
ကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ40 kHz 8.13 လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင
်သတင်းတွေကိုဆက်လက်တင်ပြမှာပါကျမအင်ဂျင်နိုင်ပါရှင်ကျမ၏ဝင်ကြီးဌာနရဲ့ထုတ်ပြန်ချက်အရမြန်မာနိုင်ငံမှာအင်္ဂါနေ့က COVID-19 ရောဂါအတည်ပြုလူနာသစ်1252ယောက်နဲ့သေဆုံးသူ28ယောက်ရှိတဲ့အတွက်စုစုပေါင်းအတည်ပြုလူနာ2000ကျော်နဲ့သေဆုံးသူပေါင်း481ယောက်ရှိပါတယ်။အောက်တိုဘာလ6ရက်နေ့အတွက်ဓာတ်ခွဲနမူနာက1000ကျော်ကိုစစ်ဆေးခဲ့ရမှာအခုလိုလူနာသစ်1200ကျော်ထပ်ပြီးအတည်ပြုခဲ့တာပါအခုချိန်ထိ COVID-19 ဓာတ်ခွဲစစ်ဆေးမှုပေါင်း 34,200 ကျော်ပြုလုပ်ခဲ့ပြီးအတည်ပြုလူနာတွေထဲရောဂါပိုးကင်းစင်လာသူပေါင်း 9,800 ကျော်ရှိပါတယ်အန်တီဂျင်တက်စကစ်တွေကိုအသုံးပြုပြီးစစ်ဆေးလာနိုင်တဲ့အတွက်အရင်ကတစ်နှစ်ကိုလူဦးရေ 9,000 ကျော်ကနေ 8,000 ကျော်ထိ COVID ရောဂါရှိမရှိစစ်ဆေးလာနိုင်ပြီလဲဖြစ်ပါတယ်COVID-19 ရောဂါကူးစက်ပြန့်ပွားမှုကိုအမြန်ဆုံးနဲ့အထူးရောက်ဆုံးရှော့ချနိုင်ဖို့ပြည်သူတွေအနေနဲ့နေအိမ်အပြင်ကိုထွက်တိုင်းပါးစပ်နဲ့နှာခေါင်းဆီးမဖြစ်မနေဝတ်ဆင်ကြဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတိုက်တွန်းထားပါတယ်ရှင်COVID-19 ကပ်ရောဂါရိုက်ခတ်မှုတန်ခံနေရတဲ့မြန်မာအထည်ချုပ်စိန်ယုံအလုပ်သမားတွေအတွက်ဥရောပသမဂ္ဂရဲ့မြန်ကူအရေးပေါ်ရန်ပုံငွေအစီအစဉ်ကနေမြန်မာကျပ်ငွေ 5.4 ဘီလီယံယူရိုငွေ 3.5 သန်းကျော်ထောက်ပံ့ပေးခဲ့ပြီးဖြစ်ကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်။ယူရို5သန်းထောက်ပံ့ကူညီမဲ့ဥရောပသမဂ္ဂရဲ့မြန်ကူအရေးပေါ်ငွေသားရန်ပုံငွေအစီအစဉ်ကိုဒီနှစ်ဧပြီလကစတင်ခဲ့တာပါ။COVID-19 ကပ်ရောဂါပေးကြောင်းအလုတ်ကိုင်းဆုံးရှုံးခဲ့ကြရတဲ့မြန်မာနိုင်ငံတဝန်းအထည်ချုပ်စက်ယုံအမျိုးသမီးအလုတ်သမားတူအများစုကိုထောက်ပံ့ဖို့အတွက်ရည်ရွယ်ခဲ့ပါတယ်။မေလ10ရက်နေ့ကနေအောက်တိုဘာလအစပိုင်းအထိမြန်ကူအစည်းအဝေးကနေအရေးအတွက်တိုးလာနေတဲ့အထည်ချုပ်ဖနက်နဲ့အိတ်စက်ယုံကအလုတ်သမားအရေးအတွက်ပေါင်း9000ကျော်ကိုငွေသားလွှဲပြောင်းထောက်ပံ့ပေးခဲ့ပါတယ်။စက်ယုံပေါင်း340ကအလုပ်သမားတွေအတွက်ဒီအစီအစဉ်ကနေထောက်ပံ့ပေးခဲ့တာပါ။ဒါ့အပြင်တိုင်းနယ်ပြည်နယ်အနှံ့အပြားမှာရှိတဲ့စက်ယုံအလုပ်သမားတွေလည်းထောက်ပံ့မှုတချို့ပေးနိုင်ခဲ့ပါတယ်။မြန်ကူအရေးပေါ်အစီအစဉ်ကနေထောက်ပံ့တဲ့ငွေသား100ရာခိုင်နှုန်းကို Wave Money Mobile ကတဆင့်လွှဲပြောင်းပေးခဲ့တာဖြစ်ပါတယ်။ဥရောပသမဂ္ဂကနေကိုဗစ်ကြောင့်အလုတ်ထိခိုက်ခဲ့တဲ့မြန်မာအထည်ချုပ်အလုပ်သမားတွေကိုကူညီထောက်ပံ့တဲ့ပြည်မြငွေသားပမာဏဟာ98,900ကျပ်ဖြစ်ပါတယ်။ဒါပေမဲ့အချိန်ပိုင်းအလုတ်ဆက်ပြီးလုပ်နေသူတွေအတွက်ထောက်ပံ့ခြင်းညှိပြီးအလုတ်လက်မဲ့ကိုဝင်ဆောင်အမျိုးသမီးအလုပ်သမားတွေကိုတော့ထောက်ပံ့မှုအများဆုံးပေးထားပါတယ်။ဥရောပသမဂ္ဂရဲ့မြန်ကူရန်ပုံငွေအစီအစဉ်ကို2020ခုနှစ်နိုဝင်ဘာလ30ရက်နေ့အထိငွေကြေးထောက်ပံ့မှုကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ပါတယ်။သီရိလင်္ကာနိုင်ငံမှာအင်္ဂါနေ့ကအထည်ချုပ်စက်ယုံအလုပ်သမားပေါင်း300ကျော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းအတည်ပြုခဲ့ပါတယ်။ဒါဟာနှစ်လအတွင်းပထမဆုံးအကြိမ်လူမှုအတိုင်းဝိုင်းအလိုက်ကူးစက်ခံရမှုရှိကြောင်းသီရိလင်္ကာအစိုးရကကြေညာပြီးရပ်ပိုင်းအကြာမှာအထည်ချုပ်အလုပ်သမားတွေကူးစက်ခံနေရတဲ့ဆိုတဲ့သတင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။လူငယ်တဲ့နေရက်ကဆေးရုံမှာပထမဆုံးကိုဗစ်လူနာကိုတွေ့ရှိပြီးတဲ့နောက်အဲ့ဒီလူနာအလုတ်လုတ်တဲ့ဆက်ယုံကအလုတ်သမားပေါင်း321ယောက်မှာရောဂါကူးစက်နေတာကိုတွေ့ရှိခဲ့တာဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။အဲ့ဒီဆက်ယုံဟာသီရိလင်္ကာနိုင်ငံမြို့တော်ကိုလံဘိုစင်ဂျေဘုံမှာရှိနေပြီးအဲ့ဒီနေရာဟာအစိုးရကရောဂါကူးစက်မှုကိုအောင်မြင်စွာထိန်းချုပ်ထားနိုင်ပြီလို့ကြေညာထားတာဖြစ်ပါရယ်။လ လက်ရှိယောဂကူးစက်မှုကိုထိန်းချုပ်ဖို့လူနာအများစုနေထိုင်တဲ့စင်ဂျေပုံရက်ကွက်နှစ်ခုမှာညမထွက်ရအမိန့်ထုတ်ပြန်ထားပြီးစာတင်ကျောင်းတွေနဲ့တက္ကသိုလ်တွေပိတ်ထားသလိုအများပြည်သူတည်ယူပို့ဆောင်ရေးကိုလည်းကန့်သတ်ထားပါတယ်။သီရိလင်္ကာနိုင်ငံမှာ COVID-19 ရောဂါကြောင့်သေဆုံးသူ73ဦးရှိပြီးကူးစက်ခံရသူပေါင်း3,481ယောက်ရှိပါတယ်။အဲ့ဒီထဲမှာပြန်ကောင်းလာသူစုစုပေါင်းက3,259ယောက်ရှိတယ်လို့သီရိလင်္ကာအစိုးရကသတင်းထုတ်ပြန်ထားပါတယ်ရှင်။မြန်မာကကွယ်ဥစည်းချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့အနာဂတ်အိန္ဒိယချစ်ချစ်ရေးခီးစဉ်မှာဒါတီလင်မြို့ကိုမဖြစ်မနေအလဲပတ်လာရောက်ဖို့အိန္ဒိယနိုင်ငံသားရဲ့အတွင်းဝင် Harsh Vardhan Shringla ကဖိတ်ကြားခဲ့ပါတယ်။အိန္ဒိယကကွယ်ဥစည်းချုပ်ဗိုလ်ချုပ်မူကြီး MM Naravane နဲ့အတူတနင်္လာနေ့ကနေပြည်တော်ကို24နာရီကြာလာရောက်တဲ့ခီးစဉ်အတွင်းနိုင်ငံသားရဲ့အတွင်းဝင် Shringla ကဗိုလ်ချုပ်မူကြီးနဲ့တွေ့ဆုံချင်းဒါတီလင်ကထွက်တဲ့နာမည်ကြီးလက်ဖက်ရည်ဒုတ်ဘူးလက်ဆောင်ပေးခဲ့တာပါ။ဒါအပြင်ဒါဂျီလင်ဟာသူ့ရဲ့ဇာတိမျိုးဖြစ်တယ်လို့လည်းနိုင်ငံသားရေးအတွင်းဝင်ကပြောခဲ့ပါတယ်။ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလည်းဒါဂျီလင်ကထွက်တဲ့လက်ဖက်ရည်ကိုသူ့အနေနဲ့ကြိုက်နှစ်သက်ကြောင်းနဲ့နှင်းဖုံးနေတဲ့ကန်ချန်ဂျန်ဂါတောင်ရဲ့အထုအထိတ်အရိတ်ကျနေတဲ့တောင်ကုန်းကိုအမြဲလိုသွားရောက်လဲပတ်ချင်နေခဲ့တယ်လို့ပြောခဲ့ပါတယ်။အလားတူနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာလည်းနာမည်ကျော်လက်ဖက်ရည်ဒုတ်ဘူးလက်ဆောင်ပေးခဲ့ပါတယ်။အိန္ဒိယမှာနှစ်ပေါင်းများစွာနေခဲ့တဲ့ဒေါက်တာဆန်းစုကြည်အတွက်တော့ဒါဂျီလင်လက်ဖက်ရည်နဲ့မစိမ့်ဘူးလို့ဆိုပါရယ်အခုအိန္ဒိယထိပ်တန်းအရာရှိနှစ်ဦးရဲ့မြန်မာခီးစဉ်မှာ COVID-19 ရောဂါကုသတဲ့နေရာမှာအကူအညီပေးတဲ့အနေနဲ့ထိုးစေး Remdesivir စုစုပေါင်း3,000ကိုလွှဲပြောင်းထောက်ပံ့ပေးခဲ့ပြီးလိုအပ်မယ်ဆိုရင်နောက်ထပ်ကူညီဖို့ရှိကြောင်းလည်းကတိပေးခဲ့ပါရယ်ဒီနှစ်ဇန်နဝါရီလမှာအိန္ဒိယနိုင်ငံသားရဲ့အတွင်းဝင်အသစ်ဖြစ်လာတဲ့ Harsh Vardhan Shringla အတွက်ပထမဆုံးချိန်မြန်မာနိုင်ငံခီးစဉ်လဲဖြစ်ပါတယ်ရှင်ဗုဒ္ဓဘူးနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းလွှာတွေသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါရှင်
စီရီပတိပခသင်းမာနေဆဲရခိုင်ပြည်နယ်မှာပြစ်ခတ်မှုတွေကြောင့်ရိုဂါငေါ့ဆက်မနဲ့သေဆုံးပြီးတန်ရန်ရရှိသူသေချောလည်းရှိခဲ့တဲ့အကြောင်းပြောပြပေးမှာပါကျွန်တော်နိုင်ကွင်းအိမ်ပါညမစောရမိတ်ထုတ်စားတဲ့မင်းပြားမျိုးတဲ့ပြစ်ခတ်မှုကြောင့်ရိုဂါမူဆလင်အမျိုးသား3ဦးသေဆုံးခဲ့သလိုပူရီတောင်မြို့နယ်စိုက်ပွဲမှာလည်းသေဆုံးသူသေချောရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်မင်းပြားမြို့မှာမနေ့ညပိုင်းကလုံချုံရေးတပ်ဖွဲ့တွေရဲ့ပြစ်ခတ်မှုကြောင့်သေဆုံးခဲ့တယ်လို့လည်းဒေသခံလူဖြစ်တဲ့ဥမောင်ကျော်ကပြောပါတယ်
ညဟာ7နာရီလောက်မွတ်စလင်မျိုး၃ယောက်ဆက်လက်နေတယ်ပြန်မင်းကြီးရှောင်းပေါ်တော့အဲရှောင်းလေးတွေကဆက်လက်နေလာတော့ဘောကစကြောင်းနေပြီးတော့ပြစ်လိုက်တာစကြောင်းဆက်တဲ့အချိန်နဲ့ပေါ့ဟိုသူတို့လာတဲ့အချိန်နဲ့ပေါ်တိကျပြီးတော့တွေ့ပြီးတော့ပြစ်လိုက်တာအကုန်တည်းဟိုဆေးရုံမှာဟော
ဒီပြစ်ခတ်မှုဖြစ်ပြီးလုံချုံရေးဖွဲ့ကနေဖားငါရှာထွက်တဲ့မင်းပြမြုတ်ခါ၃ဦးကိုလည်းလေဒီစည်းပေါ်ကနေဖမ်းဆီးထားတယ်လို့ဒီနယ်လှုပ်စော်ကိုယ်စားလှယ်ဦးလှတိန်အောင်ကပြောပါတယ
်မနေ့ကရောခေသားလေးပင်ရောက်သူတို့ညမ်းနေဟုတ်တော့တဲ့အချိန်မှာဒီလိုနဲ့ပြေးသွားလို့ဖမ်းသွားတာကသူတို့အားရစ်ကမ်းမှာရောင်းနေပြီးဆိုကြတယ
်သမရော်ကတော့ရခိုင်ပြည်နယ်တွင်းလုံချုံရေးချင်နေရညမထွက်ရမိတ်ပုံမှန်တိလေးလေးကိုထုတ်ပြန်ထားတာဖြစ်ပြီးတာမြဲမိတ်ထုတ်ပြန်ထားတဲ့နေမြေတွင်ဝင်ရောက်လာတဲ့ဆက်လီနေစည်းကိုလုံချုံရေးဖွဲ့ကယက်သခိုင်းစဉ်ယက်သမှုမရှိဘဲမောင်းနေထွက်ပြေးလို့6လပြစ်ခတ်ဖမ်းဆီးခဲ့ရကြောင်းသတင်းထုတ်ပြန်ထားပါတယ်ပြစ်ခတ်မှုကြောင့်ပင်ကလေးမျိုးသား3ဦးသေဆုံးကြောင်းလည်းပြောဆိုထားပါတယ်ရိုဟင်ဂျာဆိုတဲ့၃နှုန်းကိုတရားဝင်သိမှတ်မပြုတဲ့မြန်မာအာဏာပိုင်တွေကတော့ဘင်္ဂလီဖြစ်ရည်ညွှန်းပြောဆိုလေးရှိပါတယ်။မနေ့ကတနင်္လာနေ့တုန်းကလည်းဗူဒီတောင်မြို့နယ်စံညွေကျေးရွာအုပ်စုရှိပြင်းရှိမွတ်စလင်ကျေးရွာနဲ့သမိုင်းကျော်ကွာမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲဖြစ်ပွားမှုဖြစ်စဉ်မှာဒေသခံရွာသား2ဦးသေဆုံးခဲ့ပြီး2ဦးသံရရရှိခဲ့တယ်လို့စံညွေရွာသားအရော်ဂူလာကပြောပါတယ်။
ကျွန်တော်တို့ဒီကဟိုအုံစုကစိုက်ကြောင်းတကောင်းလာပြီးတော့ border ဆင်းပြီးတော့လူစင်ရရခေါ်ရတယ်ကျွန်တော်လူမျိုးမကလေးလူမျိုးတွေကို border ခေါ်ရတယ်စင်ရရကိုမြတ်ဒီပါတီချင်းလိုက်တယ်မိုင်းဒီပါတီချီလေပေါအောင်အဲ့ဒါလူချက်နေတယ်တပည့်သွားနေတဲ့အချိန်မှာဟိုဘက်ဒီပြေးကြတာမှပြရလိမ့်မယ်ကြောက်ရတယ်ကျွန်တော်လူမျိုးတွေမရောက်ချောပြီးအရောက်တယ်ရတယ်စင်ရရကပြန်ရောက်လာပြီ
တိရခန်တွေကတော့မြန်မာစစ်တပ်ကနေရွာသား15ဦးကိုအထံမအဖြစ်ခေါ်ဆောင်သွားစဉ်တိုက်ပွဲတွင်ဂျားညက်သေဆုံးလာလို့ဆိုပါတယ်။စံညွေကြေးပါရွာသားတွေသေဆုံးမှုနဲ့ပတ်သက်ပြီးတမတော်ပြောခွင့်ရဗိုလ်ချုပ်စုံမင်းထွန်းကအခုလိုပြောပါတယ်
။ဘူးကြီးတော်ရောက်ခဲ့ပြင်းရှည်ကြေးရွာမှာ ်လို့မနေ့ကညနေ 9:15 လောက်မှာလက်နေငယ်ကနေကြားလို့တတ်တာနေတော့ရောက်စစ်သေးတယ်အဲ့ဒီမှာပင်ကလေးတူပြေးဆုံးနေတယ်တူကတော့ဒဏ်ရာပြင်းထန်ပြီးတော့တတိညညတွေ့ရတယ်ဘယ်လိုတမလို့သေးအောင်ပါတက်ရောက်ပြီးတော့ကုသမှုခံယူနေတယ်အဲ့ဒီဒဏ်ရာရတဲ့ပင်ကလေးရဲ့ပြောပြကြတယ်သူတို့နွားကြောင်းနေတဲ့အချိန်ကဒီကလက်နေငယ်နဲ့ပြစ်သွားတာလို့ပြောတယ်
သမရောရဲ့ဆွဆွဲချက်ပေါ်မှာအေးပြောခွေရခိုင်ဒုက္ခကအခုလိုညင်းဆိုပါတယ
်။ဒါမြမစကြကဒါသူတို့ကျူးလွန်လဲစိရသွားမှုတွေကိုဒါဖုံးကွေဖို့အတွက်ဒါတစ်ဖက်ကိုလာပြီးတော့ဆွဆွဲတာလို့ဖြစ်တယ်။ဟိုတကယ်အဖြစ်မှန်ကတော့အဲ့ဒီပြင်ရှည်ရွာကရွာသားတစ်ဆယ်ကျော်လောက်ကိုမြမစကြကနေပြီးတော့ဒါပေါ်တာခေါ်သွားတယ်လို့သိရတယ်။တိုးတဲမှာတိုက်ပွဲဖြစ်တဲ့အချိန်မှာအဲ့လူတွေတန်ရာရတာ။
အောက်တိုဘာလ6ရက်ဒီကနေ့မနေ့ပိုင်းမှာလဲရတိတ်တောင်မြို့နယ်မယူမြစ်ကရေသတင်းဘောကနေပြစ်ခတ်လို့မယူကန်းနောက်ဘက်ချမ်းကပြင်းရှိချေးရွာအုပ်စုကရွာသား3ဦးထပ်မတန်ရာရရှိသွားကြောင်းချေးရွာအုပ်ချုပ်ရေးမှူးသူကပြောပါတယ
်ကျွန်တော်တို့ဒီပြင်းရှိချေးရွာအုပ်စုကိုဒီနေ့မနေ့ခဏနာရီ30မှာဒီ6နာရီ40ဒီတနာရီကျော်ပတ်ဝန်းကျင်သူတို့ဒီရစက်ပိတ်ကြပါလေခင်ဗျာအဲ့ဒီဒီမှာကျွန်တော်တို့ပြောင်းဝဲချေးရွာကအူမောဇောဘက်ကရေးစေချင်တဲ့ဒဏ်ရာရတာကညာနေပေးမှငချက်ပြီးသွားတယ်ခင်ဗျာ။နောက်ဒီဥအုံပန်းစီဆိုတဲ့တန်ငါးစင်နိုင်နိုင်သာသာသူတို့မှလည်းလက်နဲ့ကြည့်အစားစိန်တော့တာကြီးချင်းဆေးရင်တော့တာကတော့ဥမောဇောတိုက်ရှိစေချင်တဲ့ဘောကိုသူကတော့ဇေဒီကိုဆေးရင်ကိုရောက်တော့တယ်
။မနေ့ကလည်းရေသတင်းဘောကနေပြစ်ခတ်မှုကြောင့်ကံပြင်းကြေးရွာသားသူလက်နဲ့ကြည့်ထိမှဆံရရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စီရပိုင်းတွင်းမှာရတိတ်တောင်မြို့နယ်ကြောက်တန်းတိုက်နယ်ဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေအဖွဲ့တို့စိုက်ပွဲပြင်းထန်ဖြစ်ပွားခဲ့ပြီးထိခိုက်မှုတွေရှိနေတာကြောင့်မြန်မာစစ်ရင်ကနေမယူမြစ်ပေါ်ပြစ်ခတ်မှုတွေလှုပ်ဆောင်နေတယ်လို့လည်းအေရခိုင်လက်နက်ကန်ဖက်ကစွပ်စွဲထားပါတယ်။အောက်တိုဘာလ3မှာတော့မင်းပြားနယ်ရတိတ်တောင်မြို့နယ်တွင်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကန်အေအဖွဲ့တို့စိုက်ပွဲတွေရက်ဆက်ဖြစ်ပွားနေပြီးထောင်နဲ့ချီတဲ့ဒေသခံရွာသားတွေကလည်းနေရပ်ကနေတင်းရှောင်နေရပါတယ်။ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါတွေဆက်လက်ဖြစ်ပွားနေတာကြောင့်ကူးစက်မှာကိုစိုးရိမ်နေတဲ့ထိုင်းနိုင်ငံကနေဆက်တွေမှာဝင်ထွက်သွားလာမှုတွေထပ်မံတင်းကျပ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးမှာပါ။ကိုဗစ်ကပ်ရောဂါကြောင့်သေဆုံးမှုတွေနဲ့ကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာနေဆက်မျိုးတွေအထိရောဂါပြန့်နှံ့လာတာကြောင့်ထိုင်းနိုင်ငံကကြိုတင်ကာကွယ်တဲ့အနေနဲ့ကန့်သတ်မှုတွေတိုးမြင့်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံတနင်္လာနေ့တိုင်းဗိမ့်မြို့မှာတန်ဃာ39ပါးနဲ့ကျန်းမာရေးဝန်ထမ်းတွေအပါအဝင်ကိုဗစ်ရောဂါပိုးရှိသူ42ဦးကိုအတည်ပြုခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံဘက်ကကန့်သတ်မှုအစ်စ်တွေချမှတ်လိုက်တာပါမြင်းမျိုးကနေကားနဲ့သွားရင်3နာရီလောက်တာဝေးတဲ့ထိုင်းနိုင်ငံပကြုတ်ဂရိကန်ခရိုင်မှာမွေးထွက်သွားလာမှုတွေဒီကနေ့ကစပြီးတိုးမြင့်ကန့်သတ်လိုက်တဲ့အကြောင်းမြန်မာလူထုမရေးလှုပ်ရှားနေတဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကဦးမင်းဦးကပြောပြပါတယ်
ဒါပကြုတ်ကကျတော့အခုဗမာပဲအချမ်းမှာရေးဘက်ဟိုဖိဖိတို့ရေးလို့အဲ့ဒီဘက်မှာအဲ့ဒီရောဂါတွေတွေ့တယ်ဆိုတာလည်းကြားလဲကြားသူတို့ကပို့ပြီးတော့အဲ့ဒီ26ကိုအကုန်လုံးလူဝင်ထွက်ကိုကြီးပြပြီးတော့ပိတ်ပလိုက်တယ်အဲခိုးလန့်နေပါလေပေါ့နော်ဟိုအရင်လဲစောင့်ကြည့်နေတာအခုပို့ပြီးတော့ဒီနေ့ပြည့်ရလောက်တာပေါ့နောက်တစ်ခုကတော့ရေးပေါ်ဒီအဟိုနေ့ပြည့်မဲ့ပုံစံဆိုလို့ချင်းတော့ပေးကူးပေးသွားနေသေးတယ်ဒီပကြုတ်မှာပြောရနော်အဲပေးသွားတယ်ဒါပေမဲ့လည်းအဝင်ထွက်လုပ်မယ်ဆိုလို့ရှိရင်ဟိုဘက်ဒီဘက်ကိုပို့တဲ့အကြီးဟာကခိုင်းကားမောင်းသမားပဲဖြစ်ရမယ်နော်သူကအဲအဲ့လိုပါလာတယ
်ပကြုတ်ဂရီတန်ခရိုင်ကဒေသခံအာဏာပိုင်တွေကတော့ကိုဗစ်ရောဂါစစ်ဆေးရေးစခန်း20လောက်ဖွင့်လှစ်ထားပြီးနေဆက်ဒေသတွေမှာနေထိုင်နေသူလူ400ကျော်ကိုစစ်ဆေးခဲ့ရမှာရောဂါပိုးရှိသူမတွေ့ရကြောင်းကိုလည်းပြောဆိုထားပါတယ်မြန်မာနိုင်ငံနဲ့နေဆက်ဖျားသုံးစုဘက်မှာလည်းအဝင်အထွက်တွေကိုတရေနှစ်ပတ်ကြာယာယီပိတ်ထားတာမနေ့ကပဲရက်ပြည့်ခဲ့ပြီးနောက်ထပ်နှစ်ပတ်ထပ်မံတက်တန်းတိုးလိုက်ကြောင်းဦးမင်းဦးကပြောပါတယ
်ဖျားသုံးစုကအမကြီးနောက်ထပ်နှစ်ပတ်ထပ်ပိတ်လိုက်ပြီဟုတ်ကဲ့အမဘာဖြစ်လို့လဲဆိုတော့အဲ့ဒီပြဿနာကြောင့်လေဗမာဘက်ကစင်ကြီးကဝင်နေမဖြစ်သေးတဲ့အခါတော့ပထမတော့သူကဖွင့်ပေးပဲလို့အဖွင့်ပေးဖို့အတွက်ပြောထားပြီးသားပဲဒါပေမဲ့ဗမာဘက်ကအချိန်ကြီးရန်ဆိုးတဲ့အတွက်ကြောင့်မလို့သူတို့ဒီဟာကိုနောက်ထပ်နှစ်ပတ်ထပ်ပြီးတော့တိုးထားတယ်တဲ့
မြန်မာနိုင်ငံမှာမကြသေးခင်လပိုင်းအတွင်းကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ400ကျော်နဲ့ကူးစက်သူ1000ကျန်းထိတိုးလာရာကနေကူးစက်မှုတွေပြန့်နှံ့လာမှာကိုစိုးရိမ်တဲ့ထိုင်းနိုင်ငံကနေဆက်တလျှောက်လုံခြုံရေးတွေတွန်းမြစ်ချထားပြီးတချို့နေရာတွေမှာကုန်သွယ်ရေးတွေကိုလည်းယာယီပိတ်ထားပါတယ်ထိုင်းနိုင်ငံမှာတော့ကပ်ရောဂါစတင်ချိန်ကစလို့သေဆုံးသူ59ယောက်ပါဝင်ကူးစက်သူ3600လောက်ရှိခဲ့ပြီးရောဂါကူးစက်မှုတွေလျော့ပါလာတာကြောင့်ကန့်သတ်မှုတွေကိုလည်းလျှော့ချလာနေတာဖြစ်ပါတယ်။ကျမမအေးအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ။
VOA American တိုင်းရဲ့စီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်တော်ရမထုံမှာ Sesame Street နဲ့သူအပေါင်းဖော်တွေပါဝင်တဲ့ရုပ်တံဇလံတွဲဟာကဘာမာကလေးတွေအသက်ဆွဲရုပ်တံစီစဉ်တစ်ခုဖြစ်ပါတယ်အာဒတ်ဘာသာစကားနဲ့ရိုက်ကူးထားတဲ့အစီအစဉ်တစ်ခုကိုတော့အရှိလေပိုင်းကကလေးတွေတန်းကြည့်ကြည့်ရှုအားပေးကြပါတယ်ကယောဂကလာမှာဒီလိုအစီအစဉ်လေးတွေကကလေးငယ်တွေကိုဘယ်လိုစိတ်ဖြည့်သာမှုပေးနိုင်တယ်လဲဆိုတာကိုအရရှ်အရဘစာရီကတင်ပြထားပါတယ်အာလမ်စင်စင်ဆိုရင်အရှိလေပိုင်းကကလေးသမောင်းများစွာတည်ကြပါတယ်အနောက်နိုင်ငံတွေက Sesame Street ရုပ်တံအစီအစဉ်လိုပဲဒီအစီအစဉ်ကလည်းအနီးအနားကအကြောင်းအရာပေါင်းစုံကိုကလေးတွေနားလည်အောင်ရှင်းပြပေးတယ်ကျွန်တော်ကပကြီးဆွဲတာရိုက်တယ်ကျွန်တော်မှာအဖားပေးတဲ့စုတ်တံတစ်ခုရှိပါတယ်ဒီစုတ်တံနဲ့ပကြီးအမြဲဆွဲတယ်ပကြီးနဲ့ကျွန်တော်စိတ်ထဲရှိတာကိုပြောတယ်စိတ်ထဲမှာပြောတာဝမ်းသာတာတစ်ခါတလေဝမ်းနေတာတွေရှိပါတယ်လို့ Jet ဆိုတဲ့ဇက်ကောင်ကလေးကပြောသွားတာပါအချိန်ထဲမှာပဲဒီဇက်ကားထုတ်လို့သူကကိုရိုနာဗိုင်းရပ်စ်ကိစ္စကိုလည်းစဉ်းစားမိလာပါတယ်ပဝန်ကျမှာဖြစ်ပျက်နေတာတွေကိုကလေးတွေနားလည်လာအောင်လုပ်ပေးဖို့လိုတယ်လို့ထုတ်ရင်းမှုကလည်းဟာတက်ကပြောပါတယ
်ဂျာဟာတဘတ်တင်ကိုရိုနာဟာစီနာ
ကိုဗစ်ရောဂါရှိနေချိန်မှာသူတို့လေးတွေကြည့်ကျင်တဲ့အကြောင်းအရာတွေကိုရှာဖွေဖန်တီးဖို့အရေးကြီးလာပါတယ်စိတ်ထဲရှိတဲ့ခံစားချက်ကိုပြောဖို့ခက်နေတဲ့ကလေးတွေကအများသားကလေးတွေမှာကြောက်စိတ်ဝင်နေတာစိုးရိမ်စိတ်တွေဝင်နေတာတွေရှိနေတာဒီလိုစိတ်မျိုးလေးတွေကိုကျွန်တော်တို့ကပေါ်ထုတ်ပြီးဘယ်လိုဖြေပြောက်မလဲဆိုတဲ့နည်းလမ်းတွေကိုပေးနိုင်ပါတယ
် The Sesame Workshop အလုံးယုံဆွေးနွေးဩဂတာရှရီဝက်စတင်ကတော့
We also pivoted to create content specific to COVID-19.
ဒီမှာတော့ COVID-19 အကြောင်းအထူးတလဲဖန်တီးရိုက်ကူးပြဖို့လိုပါတယ်။ကျမကြီးရှူတောင်းကတာမကဘူး။လက်ရှိအခြေအနေကိုနားလည်သဘောပေါက်ပြီးဒီအခြေအနေအောက်ဘလို့အဆင်ပြေအောင်နေရမလဲပြောပြဖို့လိုပါတယ
်။ This new normal if you will.
အလမ်စစ်စင်ကအသက်3နှစ်က8နှစ်အရွယ်ကလေးတွေအတွက်ဖန်တီးထားတာပါ။ဒီအစီအစဉ်စပြီးနှစ်နှစ်အတွင်းမှာပဲရှေ့လပိုင်းဒေသမှာကြီးစုသူ3တန်းခွဲရှိခဲ့ပါတယ်တတိယမြောက်နှစ်အတွက်တော့ဇလန်းတွဲရိုက်ကူးနေစေဖြစ်ပြီးဖေဖော်ဝါရီလတည်းထုတ်လွှင့်မှုစီစဉ်နေပါတယ်ခင်ဗျာကျွန်တော်ရေပတော်မှာ
ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြချတဲ့မြန်မာဆန်ရသတင်းဆောင်မတွေတဲကကောက်နှုတ်ဖော်ပြပါမယ်ကျွန်မတင်ကြီးထိုက်ပါ Indian Delegation Visit မြန်မာEmit Growing Outreach ဆိုတဲ့ခေါင်းစဉ်နဲ့ The Diplomat ရဲ့လုံခြုံရေးကာကွယ်ဆိုင်ရာ Editor Abhijanan Rush ရဲ့ဆောင်းပါးကိုကောက်နှုတ်တင်ပြမှာပါ။အိန္ဒိယနိုင်ငံသားရဲ့အတွင်းဝင်အိန္ဒိယကြီးတဲ့ဦးစီးချုပ်တို့ရဲ့ပြီးခဲ့တဲ့ရက်ပိုင်းမြန်မာနိုင်ငံခီးစဉ်အတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဘူချုပ်မှုကြီးမြောက်လိုင်တို့နဲ့တွေ့ဆုံခဲ့တဲ့ခီးစဉ်အပေါ်မှာသုံးသပ်ထားတာပါ။အိန္ဒိယအနေနဲ့သူ့ရဲ့အိန္ဒိယချင်းနိုင်ငံအတော်များများနဲ့အဖို့အထစ်တွေရှိလာနေချိန်နောက်တရုတ်ရဲ့နိုင်ငံရေးစီးပွားရေးအရအိန္ဒိယဩစာလွှမ်းမိုးတဲ့အတိုင်းဝိုင်းတွင်ထိုးဖောက်လာနေချိန်တွင်အတွင်မြန်မာခီးစဉ်ပေါ်ပေါက်လာတာလို့ဆောင်းပါးရှင်ကရှင်းပါတယ်။အိန္ဒိယရဲ့ပြည်ရင်းနိုင်ငံရေးနဲ့စွန့်ဆောင်ရေးအကန့်အသတ်တွေရှိနေတဲ့အချိန်တရုတ်ဘက်ကလည်းဒေတာရင်းစီးပွားရေးမှာပိုပြီးတော့ကြီးထွားလာနေတာဟာဆိုရင်အိန္ဒိယရဲ့အိန္ဒိယချင်းနီပေါ်ဘင်္ဂလားဒေ့ရှ်နဲ့ဆက်ဆံရေးမှာအစင်တစိုက်အတာချက်ရှိခဲ့တဲ့အခြေအနေအပေါ်ချင်းချောက်မှုရှိလာပါတယ်တဲ့မြန်မာနိုင်ငံရေးဆိုရင်တော့ဒါဟာရှစ်တောင်အာရှနဲ့ဆက်ဆက်ရလမ်းကြောင်းဖြစ်တာကြောင့်အိန္ဒိယအတွက်အရေးကြီးပါတယ်တဲ့နောက်မြန်မာနိုင်ငံတွင်အိန္ဒိယရဲ့ဖွံ့ဖြိုးရေးစီမံကိန်းအကောင့်ထဲပေါနိုင်မှုကလည်းနှေးကွေ့နေပါတယ်1360ကီလိုမီတာရှည်မဲ့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအမြန်လမ်းမကြီးစီမံကိန်းမှာအိန္ဒိယကမြန်မာနိုင်ငံတွင်လမ်းပိုင်းနဲ့အတူတရား69စင်ဆောက်လို့ရမှာဖြစ်ပေမဲ့အိန္ဒိယအစိုးရနဲ့ပုဂ္ဂလိကကွန်ထရက်တာဘိုင်းမှာဥပဒေကြောင့်အပြည့်ရှင်းနေရလို့တုံ့နှိမ့်နေပါတယ်။နောက်2016မှာပြီးရမယ်ကလဒန်ဘက်ဆုံဖွံ့ဖြိုးရေးစီမံကိန်းဟာလည်းအကောင့်ထက်ပေါ်မလာသေးဘူးလို့ဆောင်းပါရှင်ကထောက်ပြပါတယ်။ဘလို့ပဲဖြစ်ဖြစ်မြန်မာနဲ့ဆက်ဆံရေးကိစ္စမှာအိန္ဒိယရဲ့အမျိုးသားလုံခြုံရေးကိစ္စကလည်းအတော်လေးပတ်သက်နေပါတယ်တဲ့။အိန္ဒိယအရှေ့မြောက်ပိုင်းကနာဂသဘုံတွေကိုမြန်မာစစ်တပ်ကဖြိုခွဲတာမျိုးဓမ္မမဟုတ်လေအိန္ဒိယကိုလုခွင့်ပေးခဲ့တာမျိုးတွေရှိပါတယ်။နာဂသဘုံတွေနဲ့အိန္ဒိယဆွေရကြဆွေးနွေးမှုတွေရှိနေချိန်မှာမြန်မာစစ်တပ်ရဲ့အလားတူပံ့ပိုးမှုကိုအိန္ဒိယဆွေရဘက်ကဆက်ပြီးတော့လိုလားမှကတော့အသေးချာဖြစ်ပါတယ်လို့ဆောင်းပါးရှင်ကသုံးသပ်ထားပါတယ်။အပြည့်အစုံကိုတော့ thediplomat.com မှာဖတ်ရှုနိုင်ကြပါတယ်ရှင်။
န်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုစလောင်တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ခုဆက်ပြီးကိုဗစ်ရောဂါနဲ့ရင်ဆိုင်နေရခြင်းစိတ်ကျန်းမာရေးအတွက်လိုက်နာလှုပ်ဆောင်သင့်တာတွေနဲ့ပတ်သက်ပြီးစိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးတဦးနဲ့ဆက်သွယ်မေးမြန်းထားတာကိုနားဆင်ရပါမယ်။ကိုဗစ်ရောဂါကူးစက်ပြန့်နှံ့မှုထိန်းချုပ်နိုင်ဖို့အတွက် stay at home အိမ်ထဲမှာပဲနေကြရတဲ့အခုလိုကာလမျိုးမှာမိသားစုဝင်ချင်းချင်းကြားစိတ်အကန့်မသင့်ဖြစ်အဆင်မပြေတာမျိုးတွေကိုရှောင်နိုင်ဖို့အတွက်အထူးသတိပြုပြီးညှိညှိနှိုင်းနှိုင်းနေထိုင်တဲ့လို့စိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာဆိုးမင်းကအကြံပေးပါတယ်။ကိုအတွက်လည်းအကျိုးရှိမိသားစုနဲ့ပတ်ဝန်းကျင်ကိုလည်းမထိခိုက်စေတဲ့နည်းလမ်းမျိုးတွေနဲ့လက်ရှိအချိန်ကာလကိုဖြတ်တန်းဖို့လဲဒေါက်တာဆိုးမင်းကတိုက်တွန်းပါတယ်ဆက်သွယ်မေးမြန်းချက်အပြည့်အစုံကိုဆက်လက်နားဆင်ပါကျွန်တော်ကြော်ကြော်သိမ်းပါခင်ဗျာ
โอเคဒေါက်တာဆိုးမင်း VOE နေနဲ့ဆက်သွယ်မေးမြန်းဝင်ပြည့်ရတဲ့အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျာ
ဟုတ်ကဲ့ပါမင်္ဂလာပါခင်
ဗျာโอเคကျွန်တော်ပထမဆုံးမေးခွန်းတစ်ခုကဒီမြန်မာနိုင်ငံမှာလက်ရှိကိုဗစ်ရောဂါနဲ့ရင်ဆိုင်နေရတဲ့အခြေအနေပေါ့လေအခုဆိုရင်လာတော့ကြရှိလာပါပြီဆိုတော့ဒီကိုဗစ်ရောဂါဆက်ဖြစ်တဲ့အချိန်ကနေပြီးတော့ဒီကနေ့အချိန်ထိကာလအတွင်းမှာဒီကိုဗစ်ရောဂါကြောင့်တခြားရုပ်ပိုင်းဆိုင်ရာတဲ့စိတ်ပိုင်းဆိုင်ရာထိခိုက်တဲ့ဖြစ်ရမျိုးတွေရှိတယ်လို့ဆရာသိထားပါပြီလားခင်ဗျဟု
တ်ကဲ့ခင်ဗျရှိပါတယ်ဟုတ်ကဲ
့ဘယ်လိုများစိတ်ပိုင်းဆိုင်ရာထိခိုက်တဲ့ဖြစ်ရမျိုးပါလဲဆရာနည်းနည်းလေးရှင်းပြပေးလို့ရမှာ
ဒီတော့ COVID-19 ကကျွန်တော်တို့ဒီမှာလာတော်တော်ကြာခဲ့ပြီပေါ့နော်ပထမဦးဆုံးအကြိမ်ဖြစ်တယ်။ဒါထဲမှာကျွန်တော်တို့အတိုင်းအတာတစ်ခုအထိကျွန်တော်ထိန်းချုပ်မှုတွေကြာလာတယ်။ပြီးတော့ဒီဒီကဲ၈လပိုင်းလာလေလောက်ကနေစပြီးတော့ကျွန်တော်တို့နောက်ထပ်ဒီ COVID line တစ်ခုကျွန်တော်ထပ်ပြီးကြုံရတယ်ပေါ့နော်။အဲ့တော့အခြေအနေအားလုံးပေါ့နော်ဒီ COVID-19 နဲ့ပတ်သက်ခဲ့တဲ့အခြေအနေအားလုံးပါဒါကျွန်တော်တို့နိုင်ငံတစ်ခုပဲပုံပေါ်တော့တစ်ကဘာလုံးမှာဒီ COVID-19 ကပ်ရောဂါအနေနဲ့ကြာရောက်ပြီဆိုလို့ရှိရင်လူတိုင်းလူလုံးမှာပေါ့နော်အနည်းနဲ့အများတော့ဒီစိတ်ပိုင်းဆိုင်ရာအကျိုးသက်ရောက်မှုတွေရှိကြပါတယ်ဒါကလည်းကျွန်တော်တို့ကပုံမှန်ကြုံတွေ့နေကြမှာဟုတ်တဲ့အနေအထားတစ်ခုကိုရင်ဆိုင်လိုက်ရတဲ့အချိန်မှာဖြစ်လာတဲ့တုံ့ပြန်မှုပေါ့နော်ကျွန်တော်တို့ကတော့ဒါ normal response to abnormal situation လို့တော့အဖွဲ့ရပြောကြပြကြပါ
ဟုတ်ကဲ့
အဲ့လိုမျိုးကြုံတွေ့လာတဲ့အချိန်မှာကျွန်တော်တို့ဘာတွေဖြစ်တတ်တယ်လဲဆိုလို့ရှိရင်ကျွန်တော်တို့ဒီ COVID-19 နဲ့ပတ်သက်ပြီးတော့စိုးရိမ်စိတ်တွေဖြစ်ပေါ်တယ်ဒီရောဂါပါလဲဘာဖြစ်မှာလဲနောက်တစ်ခုကဒါနဲ့ပတ်သက်ပြီးတခြားအကျိုးသက်တွေဘာတွေဖြစ်နိုင်တယ်လဲပေါ့နော်အဲ့ဒါမျိုးအကုန်လုံးအသေးစိတ်နဲ့စိုးရိမ်စိတ်တွေဖြစ်နေပြီးရင်နောက်ဖြည့်ဆည်းမှုတွေတိုင်းတာတစ်ခုထိဖြစ်လာတတ်တယ်ဒါတွေနဲ့ဆက်နွယ်ပြီးတော့ကျွန်တော်နောက်ဆက်တွဲစိတ်ပိုင်းဆိုင်ရာခံစားချက်တွေဖြစ်လာတယ်ပေါ့နော်ကျွန်တော်တို
့ဟုတ်ကဲ့ခင်ဗျ
စိတ်ဓာတ်ရေးရာအရာထိခိုက်တာတော့စိတ်ဓာတ်ကျလာတယ်ဖြစ်တာမျိုးတခါလေကျလို့ရှိရင်အလူမကျတာမျိုးမကျေနပ်တဲ့စိတ်တခါဒေါသစိတ်ဖြစ်တာမျိုးတွေပေါ့နော်အဲ့ဒါမျိုးတွေအတိုင်းအတာတစ်ခုအထိတွေ့ရတတ်ပါတယ်ဒါကဒီလိုမျိုးအနေထားနဲ့ကြုံပြီးဆိုလို့ရှိရင်လူတိုင်းလူလူမှာအတိုင်းအတာတစ်ခုအထိတော့ဒီလိုမျိုးခံစားချက်တွေဖြစ်ပေါ်တတ်ပါတယ်ခင်
ဗျဟုတ်ကဲ့ခင်ဗျဆိုတော့ဒီဟာကိုဗစ်ကြောဂါကြီးအခြေအနေတရက်လုံးနဲ့ပေါ့နော်တရက်လုံးနဲ့ပတ်သက်ပြီးတော့စိတ်ပိုင်းဆိုင်ရာဘယ်လိုမျိုးထိခိုက်နိုင်တဲ့ဖြစ်စဉ်မှုရှိနိုင်တယ်ပေါ့ဆရာရှင်းပြသွားတာလို့ကျွန်တော်နားလဲပါတယ်နောက်တစ်ခါကျတော့ကျွန်တော်တို့အခုလက်ရှိအခြေအနေကဟလာပိုပြီးတော့ပြင်းထန်တဲ့အတွေ့ဟလာအထူးသဖြင့်တော့ရန်ကုန်တိုင်းပေါ့လေရန်ကုန်တိုင်းဒေသကြီးအတွင်းမှာဆိုရင်အိမ်မှာပဲနေကြပါမလူအပ်ဖဲပြင်မထွက်ကြနဲ့ပြင်ထွက်ရင်လည်းပဲဟလာတယောက်ဈေးဝယ်ဖို့ကျွန်မရဲ့ကိစ္စအတွက်နှစ်ယောက်ထုတ်ဖို့စသည်အားဖြင့်ဆိုတော့မိသားစုတွေကအခုဆိုရင်ဒီအချိန်တော်တော်များများပေါ့နော်အိမ်ထဲမှာပဲနေနေကြဆိုတော့လာရန်ကုန်မြို့ရဲ့လူနေမှုအနေအထားလူနေမှုစနစ်ကလည်းပဲမိသားစုအများစုကြီးတည်အိမ်ထဲမှာသူအခန်းနဲ့သူကိုယ်အခန်းနဲ့ကိုယ်တီးကြစီနေလို့ရတဲ့အခြေအနေမရှိပဲနဲ့အများအားဖြင့်တော့စုနေကြရတာပါပဲဆရာတနေရာထဲမှာအဲကမ်းမှာတော့လည်းကောင်းဟာနောက်ပြီးမြို့အကြောင်းမှာတော့လည်းကောင်းတဘောကထမင်းစားကဲရလို့တော့တီးကြမရှိတဲ့အခန်းမျိုးတွေကများပါတယ်ဆိုတော့ နေတူဝါလို့တယောက်တော့တွေ့တဲ့အချိန်ပုံများလာတယ်ဆရာ။အိမ်ထဲမှာပဲနေရတယ်အပြင်ထွက်လို့ကလည်းမရဘူး။ဒီမိသားစုပဲနေတူဝါအချိန်ပြည့်လို့တွေ့နေရတဲ့အခါကျတော့အဲ့ဒီလိုအချိန်မျိုးအောက်မှာရောအဓိကအဖြစ်ဘယ်လိုစိတ်ဖိစီးမှုမျိုးတွေကြုံကြရပါလဲဆရာ
။ဒါတော့စိတ်ဖိစီးမှုကတော့ကျွန်တော်ခုနကပြောခဲ့တဲ့အားမျိုးပေါ့နော်။ဒါကတော့တယောက်နဲ့တယောက်တော်တော်များများပြောတဲ့ကိစ္စပေါ့နော်။ဒီ stay at home ဆိုတာဒီကျွန်တော်တို့ဒီ covid ရောဂါကာကွယ်ရေးအတွက်ကျွန်တော်တို့ဒီသာဝတ္ထကြီးလုပ်ငန်းရှင်မှာကျွန်တော်အိမ်မှာနေဖို့ဆိုတာတခုပါတယ်ပေါ့နော်။အဲ့တော့အိမ်မှာနေရတဲ့ယောဂကာဝဲတာဖြစ်နိုင်တယ်ခါဆက်တယ်မှာမင်းကပြောခဲ့တယ်ပေါ့နော်။ဒီသားစုအချင်းချင်းမှာအဲ့လိုမျိုးတောက်လျှောက်နေရတဲ့အနေကြလို့ရှိရင်အချင်းချင်းပတ်တိုက်မှုဖြစ်ခြင်းဖြစ်လာတတ်ကြတယ်ပေါ့။ဒါကကျွန်တော်အမြင်ရပြောလို့ရှိရင်တယောက်ချင်းစီအလိုက်ဒီသားစုတစ်စုချင်းစီအလိုက်လည်းပွာချားနိုင်ကြတော့
ဟုတ်ပါတယ်
။အချို့ရတော့ဒီလိုကျွန်တော် personal space ပေါ့နော်တရားနဲ့
ဟုတ်ကဲ့ဟုတ်ကဲ့
ဒီလိုကြည့်ရကိုယ်ခံတဲ့ကိုယ်နေတယ်အိမ်မှာကိမာကိုသာသမီအိမ်မှာရှိနေလားမရှိနေလားလည်းမသိဘူ
းဟုတ်တယ
်မိပြီးအိမ်မှာရှိနေလားမရှိနေလားလည်းမသိဘူးဗာမျိုးကြီးလည်းရှိတတ်တယ်တချို့ရကြတော့သိတယ်ဘယ်သူပဲမှဘာလို့နေလဲဆိုတာကိုခံရမှာကြီးနိုင်တဲ့အနေအထားမျိုးရှိတယ်အဲ့တော့ personal space ကျင်းတာကျေတာရှိတာမရှိတာပေါ့နော
်နောက်တစ်ခုကတော
့သူရဲ့အရင်ကတည်းကသူရဲ့မိသားစုရဲ့အနေအထားပေါ့နော် family dynamic တွေဘယ်လိုရှိတယ်လဲနော်အရင်ကတည်းကတက်တနာတွေဘာတွေရှိထားလဲအဲ့ဒီပုံမှာလည်းမူတည်ပါလိမ့်မယ်အဲ့တော့အရင်ငယ်ကနေထွေးတဲ့ဤသားကြီးဖြစ်တဲ့အလုံးအစသအရာရာအရှင်းပြတယ်ဆိုလို့ရှိရင်ဒီလိုအနေထားမှာပို့ပြီးတော့စီစီငုံငုံလည်းဖြစ်လာနိုင်ကြီးရှိတယ်ဒါမှမဟုတ်ရှင်အရင်အချိန်တော့အကြောင်းကြောင်းကြောင်းအလုပ်သွားတယ်အကြောင်းသွားတယ်တကယ်တော့ဝေးကွာနေရတယ်ဒီအချိန်ကျမှပြန်ဆုံးပြီးတဲ့အတွက်ကြောင့်လည်းဤသားကြီးစီစီငုံပြန်ဖြစ်ပြီးတော့ပို့ပြီးတော့ကိုဗစ်ဖြစ်လာနေလည်းရှိနိုင်တယ်ဟု
တ်ကဲ
့ဒီမှာပဲနကူရဲမှာတိတ်အစင်မပြီးတကြဘူးပေါ့နော
်ဟုတ်ကဲ့
ဒီတကြတဲ့နေရာမှာဒီလိုမျိုးအနေထားတွေ့တာသုံးတာကြားလာပြီးကျွန်တော်ရှိရင်တော့တုံးတဲ့တယောက်အစင်မပြီးတဲ့တက္ကနာပူပြီးတော့
ကြီးထွားလာတယ်
ကျူးလာနိုင်ကြီးရှိတယ်နကူရဲကလည်းမိသားစုတွေမှာ conflict တွေရှိတယ်ဆိုလို့ရှိရင်ဒါမျိုးကြီးကဖြစ်လာနိုင်တယ်ခုနကနောက်ကျွန်တော်ပြောခဲ့တယောက်ချင်းစီလိုက်ပေါ့နော
်ဟုတ်ကဲ့
ဒီမျိုးကြီးရှိနေတယ်တွင်းရဲ့စိတ်တွေရှိနေတယ်အလိုမတရားစိတ်တွေရှိနေတယ်အဲ့တော့ဒီတယောက်ချင်းစီလိုက်ရှာတယ်ကပြောနေတော့စုံလာလို့ရှိရင်ဒါတွေအချင်းချင်းတွေ့ပြီးလို့ရှိရင်စက်ကနာတက်လာတာမျိုးကြီးရှိတတ်တယ်အဲ့တော့ရှိတယ်မှလည်းရှိမယ်ရှိလာလို့ရှိရင်လည်းဒါတွေဒီအိမ်ဒီသားစုအတွက်သူတွေနောက်ဆက်တွဲပေါင်းတိတ်ဆက်ဆံရင်းဒါမျိုးတွေမှလည်းစက်ကနာတက်လာနိုင်ကြီးရှိပါတယ်အဲ့တော့ဘယ်အတိုင်းအထာတိစိုးဝါမလဲဆိုတာကတော့ဒီသားစုတစ်စုချင်းစီတိုက်တော့အနည်းနဲ့များကွာခြားချက်တွေတော့ရှိနိုင်ပါလိမ့်မယ
်ဟုတ်ကဲ့ပါခင်ဗျအ
တိတော့အနေထားတစ်ခုတော့ဖြစ်ပါတယ်
ဟုတ်ကဲ့ဆရာမိသားစုစုချင်းစီပေါ်မှာမူတည်ပြီးတော့ဟလာဘယ်အချိန်လောက်ထိအပြင်းထန်ဆိုးသွားမလဲဒါမှမဟုတ်လေလျှော့သွားအောင်လုပ်မလဲဆိုတော့ဆရာကနေပြောသလိုပဲမိသားစုစုချင်းစီကတတိထားပြီးတော့တတိပြုပြီးတော့ဂိုင်တွယ်သွားရမယ်လို့ကျွန်တော်နားလဲပါတယ်ဆိုတော့ဆရာအနေနဲ့ကြတော့ဒီစိတ်ကျမ်းမာရေးဆိုင်ပညာရှင်တွန်းကျင်သူတယောက်အနေနဲ့မိသားစုတွေကိုဘလို့အများအကြံပေးကြမှာလဲဆရာဒီစိတ်ဖိစီးမှုအဲ့လိုစိတ်ဖိစီးမှုချင်းတွေလျှော့ပါတတ်တာအောင်မိသားစုစုချင်းစီအနေနဲ့ဘာရီနာလုတ်တင်နေလို့အကြံပေးကြမှာလဲခင်ဗျာ
အဲ့တာကတော့အခုညအဲ့စိတ်ဖိစီးမှုနဲ့ပတ်သက်တဲ့ကိစ္စပေါ့နော်အဲ့ဒါကိုချက်ပေါ်ဖြစ်ရအောင်အဲ့တော့အခုလောလောဆယ်ကျွန်တော်တို့ကဒီတည့်ရထုံးပေါ့နော်အိမ်မှာနေကြရမယ်ဆိုရဲဟာကိုကျွန်တော်တို့ကလက်မခံလို့တော့မရဘူးပေါ့နော်အခုလက်ရှိကြုံတွေ့နေရတဲ့အနေအထားအရနောက်တစ်ခုကအခုကျွန်တော်တို့ရင်ဆိုင်တဲ့ကိုဗစ်နဲ့ပတ်သက်တဲ့ဟာတွေကိုကြုံနေရတဲ့အခြေအနေတွေကိုလက်ခံနိုင်ဖို့တော့လိုတယ်နောက်တစ်ခုကကိုယ့်ရဲ့မိသားစုလိုက်ပေါ့နော်ဘယ်လိုပြဿနာရှိနေသလဲစိတ်ဖိစီးမှုတွေဖြစ်နေတာလားအမြဲပြောခဲ့တဲ့အစင်မပြေတာတွေဒါရဘာကြောင့်ဖြစ်တယ်လဲ။ဟောဒါမျိုးတွေတယောက်ချင်းစီလိုက်သိထားတင်တယ်။ပြီးတော့ပုံမှန်လေးဆွေးနွေးလို့ရတယ်ဆွေးနွေးတင်တာပေါ့နော်။ဒီဘယ်တိုင်းတာဖြစ်ချိကိုက်မှုရှိနေတယ်လဲ။အဲ့ဒါမျိုးတွေကိုကျွန်တော်ဖြီးပြီးတော့မှတကယ်တမ်းတယောက်နဲ့တယောက်ပြောနိုင်ဆုံးနဲ့ဖြည့်ရှင်းနိုင်တော့အဆင်ပြေတာပေါ့နော်။ဒါပေမဲ့ဒါကလည်းတကယ်တမ်းလောက်ရတာကြတော့ပြောတာထက်ဆန်လောက်ရတာလည်းနဲ့တော့ပိုတော့ခက်ပါလိမ့်မယ်။နော်။နောက်တစ်ခုကစိတ်ဖြည့်စည်းမှုရှိုးရဲနီးလန်းနေတော့ရှိပါတယ်ဒါတွေကတော့အကုန်လုံးလဲသိပြီးသားတွေပေါ့နော်အဲ့ဒါတော့စိတ်ဖိစီးမှုရှင်းချမယ်ဆိုတော့တယောက်ချင်းစီလိုက်ပေါ့နော်ပုံပုံဒီစိတ်ကို relax ဖြစ်အောင်နေတာလို့နောက်တစ်ခုကဒီဘာသာရေးကိစ္စလို့ဒီကျင့်ကံလုပ်တာလို့နောက်ကိုဝါသနာပါတဲ့အလုပ်လေးအိမ်မှာလုပ်လို့ရတာလေးလုပ်နေတာလို့ပြီးလို့ရှိရင်ကိုယ့်အတွက်မထိကြိုက်ဘူးပတ်ဝန်းကျင်အတွက်လည်းမထိကြိုက်ပဲနဲ့အကျိုးရှိတဲ့လုပ်ငန်းလေးတွေလုပ်ကြတယ်နော်နောက်တော့စာဖတ်မလားကိုယ်လုပ်နေတဲ့အလုပ်တွေလုပ်သွားမှလားနော်ပြီးလို့ရှိရင်အိမ်မှာအကယ်၍အကြောင်းကြောင်းကြောင့်ပြောရဆိုရတာအဆင်မပြေဘူးတခြား social network ပေါ့နော်ကျွန်တော်တို့ဒီအပြင်တခြားကိုယ့်ရဲ့ network နဲ့ဘယ်လိုနည်းနဲ့ပြောဆိုကြမလဲဒါမျိုးတွေလောက်ဆောင်တင်ပါတယ်
ဟုတ်ကဲ့
ဒီကတော့ဒီလက်တလော စိတ်ညစ်တာအဆင်မပြေတာကိုလက်တော်စိတ်သက်သာရအောင်လုပ်ပြီးဖြည့်ရှင်းနေမြန်မှုတွေပေါ့နော်အဲ့လိုမလုပ်စီချင်ပါဘူးဒါပါလဲဆိုတော့ဒီအချက်တူဒီပေါ့သုံးလာတာပေါ့နော်စသုံးလာတာပေါ့သုံးလာတာမျိုးပေါ့
ဟုတ်ကဲ့
မလုပ်စီချင်ဘူးပေါ့နော်ဒါကတော့ဒါစိတ်ကြည့်မှုနဲ့ပတ်သက်တာဒါကတော့အားလုံးသိနေတာသိကြတယ်ပါနောက်တော့ဒါစုအချင်းချင်းတော့နည်းနည်းလေးအချင်းပြေအောင်တော့ဒီတိုင်းတိုင်းတော့နေဖို့ဆင်းတယ်နောက်တစ်ခုကကိုမိကားစုထဲမှာကျွန်တော်ကိုမိကတစ်ချက်ပြန်ခဲ့တာဒီကိုမိကဒီကားစုကဘယ်လိုမျိုးမိသားစုလဲပေါ့နော်ဒီကားစုကအမေအဖေညီကိုမောင်နှမအဖိုးဘွားအဲ့လိုမျိုးရှိနေတဲ့တကယ် extended မိသားစုကြီးလားအမေကနှစ်ယောက်ခဲနေလားလားတော့ဘယ်လိုမျိုးနေလဲအဲ့ပုံမှာလဲအဲ့တယောက်ချင်းစီအလိုက်ကြီးနေနိုင်တဲ့တက်တနာလေးကြီးဖြည့်ရှင်းလို့ရတယ်ဟာပေါ့နော်အဲ့ဒါတော့ဒီကိုလည်းအလုံးစုစုပြည်ပြီးနဲ့ဖြည့်ရှင်းပြီးတော့ချက်ကြော်မယ်ဆိုလို့ရှိရင်တော့အတိုင်းတာကူတူရအစီအစဉ်နိုင်လို့ထင်ပ
ါဟုတ်ကဲ့ကြာခုပြောသွားတဲ့နိလန်းတွေကအများစုလည်းဟိုတကယ်တော့တွေးကြည့်ရင်သိနိုင်ပါ့မယ်ဆက်နော်ဒါပေမဲ့ဟိုကျွန်တော်ပြောဆိုဆက်ဆံမေးမြန်းကြည့်တော့ဆိုရင်လိုက်နာဘူးတော့အတော့ကိုခက်ကြပါတယ်အဲ့လိုမိသားစုတွေဂျားထဲမှာမိသားစုဝင်ချင်းချင်းဂျားထဲမှာနောက်တစ်ခုကနေတတူဝါလို့ပေါ့နော်ဒီယောဂာနဲ့ပတ်သက်တဲ့သတင်းတွေအားလည်းကြားနေရတယ်ဟာဒီနေ့ကတော့ပိုများလာပြန်ပြီဟဲ့တိုးတဲ့အကူတဲ့လူအရေးအတွက်ကတကားကိုဆုံးမသူရေတက်ကလည်းပူတိုးလည်းတဲ့ဒီဒီစိုးရိမ်ပူပန်စိတ်အတော့ကိုများကြတာတွေ့ရပါတယ်ဆရာဆိုတော့ဒီအလွဲတကူနီလန်းတွေကိုတောင်မှဟိုစိတ်ဖိစီးမှုကြော်ပါတတစေမဲ့အလွဲတကူနီလန်းတွေကိုတောင်မှမလိုက်နာနိုင်တာမျိုးတွေလည်းအတော်များကိုတွေ့နေရပါတယ်ဆရာ
ဟုတ်ကဲ့
အဲ့တော့တခြားပေါ့လေဆရာတခြား activities ပေါ့အိမ်ထဲမှာနေနေတခြား activities လေးတွေကရောဘယ်လို activities လေးတွေနဲ့ကြိုးစားပြီးတော့လုပ်ကြည့်ကြရင်ကောင်းမယ်လို့ရောအကြံပေးနိုင်ပါလေဆရာ
activities ကတော့တယောက်ချင်းစီအလိုက်ပေါ့နော်ကျွန်တော်ပြောခဲ့တယ်ဘောဒီသားစုတစ်ခုချင်းဒီလားသူ့ရဲ့အနေအထားဘယ်လိုရှိတယ်ဒီသားစုစီစီလုံးလုံးနဲ့ဒီပြင်ဥမာအိမ်မှာအရင်တော့ကအိမ်မှာအိမ်လုပ်ကူမလုပ်ပြီးခဲ့ဘူးကိုကူအားတဲ့ခင်ရောက်လို့ရှိရင်အိမ်လုပ်လေးကူလုပ်ပြီးတော့နည်းနည်းပူပြီးတော့စီစီလုံးလုံးနေပါလားဆိုတော့ဒီသားစုတစ်ခုချင်းစီရဲ့အခြေအနေလိုက်ပြီးပြီပေါ့နော်ကျွန်တော်အနေနဲ့ကတော့အဲ့လိုစီစီလုံးလုံးနဲ့ဗာပြဿနာရှိတယ်ဖြည့်ရှင်းလုပ်ရတဲ့နည်းလမ်းတွေရှာမယ်ဖြည့်ရှင်းမယ်ဒီအကဲအဲကိုအတူတူလက်တွဲပြီးရင်ဆိုင်ဖို့လုပ်ကြမယ်။ဒါမျိုးလေးတွေ positive ဖြစ်ကိုသွားတဲ့ဟာမျိုးနဲ့လုပ်သွားနိုင်တော့အဆင်ပြေပါလေ။ daily activity ကိုကျွန်တော်ကုန်းရတိုးတော့အိမ်မှာကျွန်တော်ကဟိုကတော့အိမ်မှာပန်းမင်းလေးတွေကြည့်တော့မှာဆိုလို့ရှိရင်ဒီသားစုနေဖို့တော့အကဲအဲရှိတဲ့အိမ်တည်းအိမ်ကပန်းမင်းတွေအဆင်ပြေဖို့ပေါ့နော်။အဲ့တော့ daily ကိုတင်းဆိုကိုလုံးနေတဲ့အလုပ်လေးကိုကိုယ့်ရဲ့စိတ်ကိုလည်းစိတ်ပြည့်ပြီးမျိုးရတယ်။ဥမာစာဖတ်မယ်။ဘာသာရေးကိစ္စလုပ်မယ်။တရားထိုင်မယ်။အားကစားလုပ်မယ်เนาะအဲ့ဒါမျိုးကြီးကိုအတွက်အချူရှိမယ်ပုံဝန်ကြီးကိုမထိခိုက်ဘူးဒီသားစုမထိခိုက်ဘူးအဲ့ဒါမျိုးလေးနဲ့အချင်းကိုကျွန်တော်တို့ချက်တမ်းမှုလူပါလိမ့်မယ
်ဟုတ်ကဲ့ဒါအပြင်ဒီကိုအိမ်ထဲကလူတွေပုံမနဲ့ဆရာကုနဲ့ပြောတော့တဲ့အထက်မှာလည်းပါပါတယ်ဒီကိုရဲ့လူမှုငွေရှိနေတဲ့လူမှုဆက်ဆံရေးပတ်ဝန်းကျင်ပေါ့နော်ဒီလူမှုဆက်ဆံရေးပတ်ဝန်းကျင်ကိုကျွန်တော်တို့ခုခေတ်ကလည်းဟလာဤပညာတွေလည်းရှိနေတယ်ဆိုတဲ့အခါကျတော့တယောက်နဲ့တယောက်ဆက်သွယ်မပြတ်ထိတွေ့မှုအပြင်နဲ့ပေါ့နော်ကိုယ့်အိမ်ထဲကလူတွေအပြင်ကိုတခြားတနေရာမှာရှိနေတဲ့မိသားစုဝင်တွေပါချင်းတွေဒီလိုမျိုးတွေနဲ့ကိုဟလာမလူချင်းမတွေ့ကြဘူးဆိုပြီးတော့အဆက်ဖြတ်ထားတာမဟုတ်ဘဲနဲ့မပြတ်ထိတွေ့မှုရှိပေးနေတာလေးရတယ်လေအရေးကြီးမယ်ထင်ပါတယ်ဆရာနော
်အဲ့ဒါတော့အရေးကြီးတယ်ပေါ့နော် social network ပေါ့ကျွန်တော်တို့ပြောရင်တချို့ရဒီ social distancing ဆိုတဲ့စကားနဲ့ဆက်ပြီးတော့ physical distancing နဲ့ဒီပိုင်းဆိုင်ရာရောက်ဝေးกว่าနဲ့ကိစ္စမရှိဘူးဒါပေမဲ့ကျွန်တော်တို့ socially psychologically ကျွန်တော်ကလိမိတ်ကရှိတယ်အဲ့တော့ကိုယ့်အတွက်အစီအစဉ်နဲ့လူပြောလို့ဆိုလို့ကဖြစ်တယ်လို့ကိုယ်ရှိပြီးသား network ကိုတော့ဆက်ပြီးတော့ကြည့်စီခြင်းနဲ့တကယ်ချင်းနေနဲ့ပြောမယ်မိသားစုအဝေးရောက်လာမိသားစုနေနဲ့ပြောကြဆိုကြမယ်ဒုက္ခကံတက်တွေနဲ့ work from home ဆိုရင်တော့မှဆက်သွယ်အချင်းဆက်လုပ်ပြီးပြောမယ်ဆိုတော့ဒါတွေကသိဖြစ်ခြင်းကိုပြောကြသေးတယ်ပေါ့နော
်ဟုတ်ကဲ့
အဲ့ဒါတွေကတော့လုပ်ဖို့လိုအပ်ပါတယ်အဲ့တော့အပြိုင်ထဲမှာပတ်သက်လက်ဆက်ဆိုလို့ပြောအောင်လုပ်ကြည့်စီဒါက social network လုပ်ပြီးခြင်းချင်းကျွန်တော်တို့ကပါကြော်ပေါ့နော်တကယ်မြည်ရောမဟုတ်တော့ဘူးပေါ့နော်တကယ်တော့ကအွန်လိုင်းတွေ့ကြမယ် Facebook ကတွေ့လဲကျွန်တော် social network ကိုပုံပြီးတော့တွေ့ကြတယ်အဲ့တော့အဲ့လိုတွေ့လိုက်တယ်အွန်လိုင်းမှာအချိန်ပေးလိုက်တယ်ပေးလိုက်တာရဲ့အကုန်လုံးကကိုယ့်အတွက်အကျိုးရှိမယ်ဟိုဘက်ဒီဘက်အကျိုးရှိမယ်ပြေဆုံးခြင်းမျိုးတွေ online network ပုံစံမျိုးဖြစ်တယ်ပေါ့နော
်ဟုတ်ကဲ့
ဒီကိုကတစ်ချိန်ကဒါတွေကိုဖြေပြောက်ခြင်းလို့တစ်ချိန်က online ပုံမှာရှိနေပြီးတော့တခြား network တွေပေါ့နော်ကိုယ့်အတွက်ဘယ်မှရှိမယ်ဟာကိုယ်လောက်ခပြီးမဲ့ network ဘင်းကြီးနဲ့စိတ်ဆက်ပြီးသွားပါတော့အဲ့ဒါတော့တတိထားလို့ရှိနေတယ်။နောက်တစ်ခုက online နဲ့ network သုံးနေတဲ့အချိန်မှာခင်ဗျားပြောသူတစ်ချိန်ကိုအချိန်ပြည့်ဒီ covid နဲ့ပတ်သက်နေရပဲကွာလိုက်ပြီး
ကျွန်တော်လည်းအဲ့ဒါပြင်ချင်တာဆရာပြောလိုက်တာတော့ပဲ။ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့တကယ်စိတ်ဖြည့်ပြီးမှုပါပဲ။နော်အခုကျွန်တော်တို့အရင်က ကျွန်မရဲ့အမသာမှုမိဌာနတနေ့ကိုနှစ်ကြိမ်ထုတ်ပြန်ပေးတယ
်ဟုတ်ကဲ့
အခု၈နာရီတကြိမ်နဲ့ကျွန်တော်ပြ၈နာရီတကြိမ်မှာကျွန်တော်သတင်းကြည့်လိုက်တယ်ကျန်တဲ့ကိုဗစ်နဲ့ပတ်သက်တဲ့တကြိမ်အချက်လက်တွေကိုကိုလေ့လာခြင်းလေ့လာလို့ရတယ
်ဟုတ်ကဲ့
အဲ့လိုလေ့လာခြင်းမှာကိုလေ့လာလိုက်တဲ့တကြိမ်ဌာန web page ကဘာလို့ကတကယ်ယုံကြည်ကိုးစားရတဲ့တင်ဆက်တွေတင်တဲ့ web page ကတင်ထားတာဖြစ်ဖို့တော့လိုတာပေါ့နော်တင်အမားတွေနဲ့
ဟုတ်ကဲ့ဟုတ်ကဲ့
ဒီကိစ္စကိုများပါမိရတော့ကျွန်တော်တို့ဒါကိုတော့ရှောင်ရှောင်ရမှာပြည်နောက်တော့ COVID-19 နဲ့ပတ်သက်ပြီးလေ့လာခြင်းလည်းကျန်းမာအောင်ဘယ်လိုနေမလဲဘာတွေလုပ်တင်လဲအဲ့လိုကောင်းတဲ့ဘက်ကဟာလေးပါလေ့လာဖို့တော့လိုတယ်အဲ့တော့ network ချိန်တာလည်းချိန်ပါတစ်ကြိမ်လည်းမှာပဲအကျိုးမရှိတဲ့အကြောင်းအရာတွေနဲ့ network မှာအချိန်ကုန်တာမျိုးတော့မဖြစ်စီခြင်းပေါ့နော်ဒါတော့မလုပ်သင့်ပ
ါဟုတ်ကဲ့ဆရာပြောတဲ့အကြံကြံသိကောင်းပါတယ်ကျွန်တော်လည်းခုနကဒီတည်င်းကိစ္စဆိုရင်ဆရာကိုကျွန်တော်မေးလို့စဉ်းစားထားတာဘာလို့လဲဆိုတော့တည်င်းတွေကလည်းပဲ Facebook ပေါ့အဓိကပြမြန်မာပြည်က online သုံးတယ်ဆိုတာက Facebook ကိုဆရာရယ်ကျွန်တော်တို့ဒီစစ်တမ်းကောက်တယ်ဆိုရင်လူတွေက internet သုံးသလားဆိုရင် internet မသုံးဘူးလို့ပြောတယ် Facebook သုံးသလားဆိုရင် Facebook သုံးတယ်လို့ပြောတယ်
သုံးတယ်
အဓိပ္ပာယ်ကအဓိပ္ပာယ်ကဆရာရယ် Facebook ဒီ internet ကလာတာဆိုတာကိုတော့မှကျွန်တော်တို့ရဲ့
ဟုတ်ကဲ့
အသုံးပြုသူတွေကြားထဲမှာခုနပြောတဲ့ digital literacy ပေါ့ digital နည်းပညာနဲ့ပတ်သက်တဲ့သိမှုတတ်မှုကအားနည်းနေသေးတာဟုတ်ဆရာဆိုတော့တိတ်ပြီးတော့ဒီလူတွေကိုလှည့်စားဖို့ဟလာတရင်လှုပ်ကြံတရင်တွေနဲ့လူတွေနားရောက်တော့လို့ဘုရားတိတ်လွယ်တဲ့အနေအထားမျိုးဖြစ်နေတာဟိုတော့ဘာမဟုတ်တဲ့တရင်ကိုလည်းပဲဟလာဆရာခုနပြောသလိုပဲဘယ်တရင်ဌာနကလာတာလဲနောက်ွယ်ကိုမကြည့်တော့ဘူးသူကတရင်တွေ့လိုက်တာဒီတရင်ကရုပ်ရက်ကြည့်လိုက်ပြီးတော့ဟာဒီတရင်ကိုကောက်ဆက်လိုက်တာမျိုးကကျွန်တော်တို့အသုံးပြုစီကအသုံးပြုပြီးတွေကြားတဲ့တိတ်များတဲ့အခါကျတော့ဒီဒါကအင်မတန်ကိုကျွန်တော်ထင်ပါတယ်ဟလာဟိုအပြုတ်သဘောဆောင်တာတွေကိုလေးလာဖို့ရယ်ဟလာတရင်ဖတ်တဲ့နေရာမှာလည်းပဲအဲ့ဒါတရင်စိုးတွေကိုကြည့်ပဲလိုက်ကြည့်နေတာမျိုးမဟုတ်ပဲねအားလုံးကြည့်ဖို့ဆိုတာတိတ်အေးကြည့်ပါတယ်နော်နော်ဆရာ
ဟုတ်ကဲ့အဲ့တော့ဒီဗတင်းအခြေအနေစီဖြစ်တာပေါ့နော်အဲ့ဒါကြတော့လေအခုတည်းတကယ်ကိုမီဒီယာလုပ်ငန်းတွေလုပ်နေလို့ပေါ့နော်ဒီဘက်ကလည်းမီဒီယာ site ကလည်းဒါနဲ့ပတ်သက်လို့ကတော့ဒီလူတို့ကတော့အများနဲ့လူတို့တော့အတိဒေးနေတယ်လေပေါ့နော
်ဟုတ်ကဲ့
ဗတင်းတစ်ခုကိုဖတ်လိုက်တဲ့ဗတင်းတစ်ခုကဒါဗတင်းမှန်လားမှန်လားဘယ်လိုစီစစ်တင်တယ်လဲပေါ့နော
်ဟုတ်ကဲ့
ဥပမာဆိုတော့ဗတင်းကတော့မှန်တယ်ဒါပေမဲ့အဲ့ဒီတည်းကလုံခဲ့တဲ့၃နှစ်ကတည်းပေါ့နော
်ဟုတ်တယ
်အခုတက်လာတယ်ကျွန်တော်တို့ကအခုဖြစ်နေတဲ့အတိုင်းပဲထင်ပြီးတော့ကျွန်တော်တို့ကထပ်ပြီးဖြန့်လိုက်တာပေါ့အဲ့တော့အဲ့ဒါမျိုးပေါ့နော်ဒီတည်းကလုံကြီးသိချရတဲ့တည်းဌာနကလာတယ်တည်းလည်းမှန်တယ်ဒါပေမဲ့လုံခဲ့တဲ့၃နှစ်လောက်ကလုံခဲ့တဲ့၄-၆လောက်ကတည်းဖြစ်နေတယ်ဒါမျိုးတွေလည်းရှိတယ်ပေါ့နော
်ဟုတ်ကဲ့
ခုကတော့အဲ့လိုတည်းအချက်လက်မှန်တယ်မှန်တယ်ဘယ်လိုစီစစ်မယ်ပြီးအဲ့ဒါမျိုးကြီးကြလို့ရှိရင်လည်းပြည်သူလူတွေမီဒီယာ site ကနေပြီးတော့အများတန်းလူတွေအတိအပြင်ကဘူးပွားလ
ို
့လုပ်ပေးတဲ့မှာပေါ့နော်ဒါကကျွန်တော်
ဟုတ်ကဲ့ပြေးရ
ပါ
ဘူးဟုတ်ပါရဲ့ဆရာကျွန်တော်တို့လည်းတ
တိယလူတွေဗျဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျဟုတ်ကဲ့တည်င်းဌာနတွေကလည်းလှုပ်လဲလှုပ်ကြပါတယ်လှုပ်တော့လဲလှုပ်ကြပါတယ်အချိန်ပြည့်ကြီးပေါ့မဟုတ်ဘူးဆိုရင်ဥမာတည်င်းအတုအကြောင်လှုပ်ကြံတည်င်းကိုဘယ်လိုစစ်စစ်ကြမလဲဘယ်လိုသိအောင်လှုပ်ကြမလဲပေါ့လလန်းမိတဲ့လောက်လဲကျွန်တော်တို့ပြောပါတယ်ဆိုတော့ဒီတည်င်းဆရာကြီးကကျွန်တော်ပညာရှင်တယောက်အနေနဲ့ဟိုတိတိကျကျသိကျင်တာပေါ့နော်ကျွန်တော်အကြံပြင်းသိထားတယ်ဟုတ်မဟုတ်သူတို့အကြံပေးကြတာရှိပါတယ်ဆရာဥမာကိုဗစ်နဲ့ပတ်သက်လက်ရှိကာလဆိုရင်ကိုဗစ်နဲ့ပတ်သက်တဲ့တရင်ကိုတနည်းကိုတရင်ကိုနှစ်ချိန်ပဲကြည့်ပါရဲမနေ့တစ်ချိန်ညတစ်ချိန်ပဲကြည့်ပါရဲဆိုအကြံပေးတယ်အဲ့ဒါကောင်းတဲ့အကြံညာလားဆရာ
အဲဒါကတော့သူတို့ကတော့ဟို limit လုပ်လိုက်တာပေါ့နော
်ဟုတ်ကဲ့
အဲ့တော့ဟိုပါပေါ့ဒါကျွန်တော်ပြောတာကတနည်းကိုနှစ်ချိန်ပဲကြည့်ပါမနေ့တစ်ချိန်ညတစ်ချိန်ကြည့်ပါဆိုပြီးတော့တစ်ချိန်ကြည့်ရင်၁၂နာရီလောက်ကြာနေတယ်ဆိုတော့အဆင်မပြေဘူးပေါ့နော
်ဟုတ်တာ
ဒီကနေ့နေကြည့်တယ်တခါကြည့်ရင်၁၂နာရီကြာတယ်ဆိုတော့အဲလိုဘာမှလုပ်ရမှာမရှိဘူးပေါ့
ဟုတ်ပါဘူ
းအချိန် time frame ကတော့တယောက်ချင်းစီအလိုက်ပေါ့အဲ့ဒါတော့သတိထားတယ်အဲ့တော့ခုဒီမာကြီးတဲ့အချိန်ပုံနေပြီးတော့ဒီလိုကြည့်ရတဲ့တော့ပုံတခြားလုပ်ရလုံးလုံးမရတော့တခြားအလုပ်လုပ်တဲ့အချိန်ကိုယ့်ဘက်ကဖဲ့ပြီးလိုက်ရတယ်ပြီးရင်ဒီတည်ရဲ့နောက်ဆက်တွဲဒဏ်လေးကိုခံစားနေရတယ်ဟိုဒီစိတ်ပိုင်းဆိုင်ရာကြံစည်ဖြစ်လာပြီးဒါတွေကိုယ့်ကိုထိခိုက်လာပြီးနော်ကိုယ့်ရဲ့အိတ်တာသားရအလုံးလုံးတာပြောတာဆိုတာဒီအဲ့ဒါမျိုးကြီးထိကြိုက်လာပြီဆိုတော့ဒါတတိထားမှာပါဟုတ်ကဲ
့ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ဆရာနောက်ဆုံးဒီကုန်းချုပ်နေဆရာဒီကျွန်တော်တို့မြန်မာလူလူကိုစိတ်ကျမ်းမာရေးနဲ့ပတ်သက်ပြီးတော့ရေပုံရဆရာအကောင်းဆုံးအကြံပေးချက်တစ်ခုခုများပြောပြပေးပါဆရာ
ဒီရကဘူးအမျိုးအဆက်တွေအများကြီးရှိပါတော့ဒီအချိန်ကာလမှာခုနကကျွန်တော်တို့ပြောခဲ့သလိုပဲဒီစိတ်ပိုင်းဆိုင်ရာဖိနှိပ်မှုတွေတိုင်းတာတစ်ခုရှိရှိတယ်ဒါကိုလက်ခံဖို့ဒီလေဒီနောက်ဖို့အတီးလေးကိုပါရှိတဲ့ဒီစိတ်ပိုင်းဆိုင်ရာဖြူဖြူလို့ရကိုအတွက်ကိုမိသားစုအတွက်ကိုအတွက်ကိုရဲ့ဒီ social network ပေါ့နော်ကိုရဲ့လူမျိုးရေးတိုင်းဝင်ဘယ်လောက်ရှိဖြည့်တတ်လို့ရှိနေတယ်လဲဆိုတာကိုအတိထားတင်တယ်ဒါနဲ့ပတ်သက်ပြီးတော့လေဒီနေ့ပြောတဲ့ဒီစိတ်ဖြည့်စည်းမှုနဲ့ ဆက်သက်တာဘယ်လိုဖြေရှင်းမလဲအရေးတွေရှိပါတယ်ဒါတွေကိုစူးစမ်းပြီးလုပ်စီခြင်းပါတယ်နောက်တစ်ခုကပို့မှလေးတွေစိတ်ပိုင်းဆိုင်ရာပြည်သူမှုတွေရှိလာပြီလို့ရှိရင်ဖွင့်ဟပြောဆိုပါတိုင်းပြည်မှာတကယ်ချင်းအပေါင်းအသင်းတွေနဲ့လည်းအကျဉ်းဉာဏ်တွေများစီလို့ရပါတယ်ဒီလိုမှမဟုတ်ဘူးပေါ့နော်ကိုယ့်ရဲ့အခြေအနေကကိုယ့်အတွက်ဒီသားစုတွေထိခိုက်မှုတွေများလာပြီဆိုလို့ရှိရင်တော့ဒီစိတ်ကြမ်းမှိုင်းနဲ့ပတ်သက်လို့အပြန်ဉာဏ်တွေကိုကျွန်တော်ဒီတရားဝင်ကျွန်တော် service ပေးနေတဲ့နေရာတွေရှိပါတယ်အခုဆိုရင်ရောတဲ့ဒီမြန်မာနိုင်ငံဆရာဝန်အတင်းရလဲကျွန်တော် tele consultation ပို့ပြီးတော့ service တွေစပါလိမ့်
မယ်ဟုတ်ဟုတ်ကဲ့
အဲ့ဒါမျိုးမှာလင်းလင်းလို့ရပါတယ်အပြန်ဉာဏ်တွေကြပါတယ်ဒါကလူတယောက်ချင်းစီလိုက်သူ့ရဲ့ပြည့်ရွယ်လိုက်တော့လူဆောင်နေတာလေဟွာချားနိုင်ပ
ါဟွာချားနိုင်တ
ော့ဒါတော့ကျွန်တော်ကြားတဲ့အချိန်လေးမှာကြာကြာ
ဟုတ်ကဲ့ပါ
နောက်တစ်ခုကတော့ကျွန်တော်ပြောချင်တာကတော့ပေါ့နော်ဒီ covid နဲ့ပတ်သက်လို့ပေါ့အခုအားလုံးကလည်းပြောနေပါတော့ကျွန်တော်အားလုံးပဲမိသားစုလည်းပြောနေတယ်အမှန်တကယ်မလို့အလို့ရှိရင်အပြင်မထွက်ပါနဲ့အိမ်မှာပဲနေပါဟု
တ
်ဟုတ်ပြဿနာခေါင်းကြီးစနေတကျတက်ပါလက်ကိုလက်စည်းရာဒီစက်ပြန်နဲ့စနေတကျအနည်းဆုံးစက္ကန့်20ပြီးပါတယောက်နဲ့တယောက်ခတ်ခေါက်ကနေကိုကျူးစားပါဒီအချက်ဒီချက်ကအရင်ခက်ခဲတဲ့အချက်တော့မဟုတ်ပါဘူးပေါ့နော်ပြဿနာခေါင်းကြီးတက်တဲ့ကိစ္စလို့လက်စည်းရဲ့ကိစ္စလို့မလို့အဲ့အပြင်မထွက်တာလို့ထွက်ရင်လည်းစက်မတိုင်းစီးပွားရေးကနေလိုက်လာဖို့ဒါမျိုးတွေကိုလည်းလုံဆောင်ပြင်ဆင်ခြင်းပါတယ်ဒီလိုလောက်တာကကိုယ့်အတွက်လည်းကောင်းတယ်မိသားစုအတွက်လည်းကောင်းတယ်ကိုမိသားစုအတွက်ကိုယ့်တော့ကာကွယ်ပြီးသားဖြစ်သွားတယ်နောက်တစ်ခုကအခုကျွန်တော်တို့တနေကုန်ညနေ9:00နာရီအရင်စောင့်ဆောင်ပြီးတော့ဒီနေ့ဘယ်နှယောက်ထွက်မလဲကြည့်နေရတဲ့ပြဿနာကြီးကလည်းအဲ့ဒီဟာရောသွားဖို့တော့ဘူးဒီလိုတယောက်ချင်းချင်းလိုက်ကူညီပေးနိုင်တဲ့ညီလိုင်းတွေဖြစ်ပါတယ်အခုပြောခဲ့တဲ့၄ချက်ကပ
ါဟုတ်ကဲ့ပါဆရာအခုလိုပြောဆိုရှင်းပြပေးတာအထူးပဲကျေးဇူးတင်ပါတယ်ဆရာ
ဟုတ်ကဲ့ခင်ဗျကျွန်တော်ဒီအချိန်ရတဲ့အတွက်တော့ကျွန်တော်ပြောခဲ့တာတွေကလည်းဒီ view web stream ပေါ့နော်နားထောင်ကြမယ့် PPT တဲ့အတိုင်းတာတစ်ခုအထိအကျိုးသိစေလိမ့်မယ်လို့လည်းထင်ပါတယ်အခုပတ်သက်နေနေပြီးတော့ဒီလိုမျိုးအတွက်ဒီလိုမျိုးလိုအပ်တဲ့အသိဉာဏ်ပညာချင်းဝင်ပေးဖို့ရေလောက်ဆောင်ပေးတဲ့ video တွေလည်းကျွန်တော်ကျေးဇူးတင်ပါတယ်ဆရာ
ကိုယ်ရောဂါကာလအတွင်းစိတ်ကျန်းမာရေးဆိုင်ရာသတိပြုလိုက်နာလှုပ်ဆောင်တင်တာတွေအကြောင်းစိတ်ကျန်းမာရေးအထူးကုဆရာဝန်ကြီးဒေါက်တာဆိုးမင်းနဲ့ဆက်သွယ်မေးမြန်းခဲ့တာပါ COVID-19 ရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညဒိုင်းအလန်စီစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာအခါသမယပါဘေးပြာဝေးပွားပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
လာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှင်းနေကျင်းပမဲ့ထွေထွေရွေးကောက်ပွဲညှိကဲ့လာပြီဖြစ်သလိုရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOA TV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင့်သံကြားနဲ့ DVD ရုပ်သံကထုတ်လွှင့်ပေးတဲ့အပြင် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့ကဘာတလွှားခီးတွားအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆွေမြတ်မောင်မအခုတစ်ခေါက်ကတော့ဂျာမနီနိုင်ငံကိုသွားကြရအောင်မှာဂျာမနီနိုင်ငံမြူနစ်မြို့မှာအောက်တိုဘာလရောက်တိုင်းဘီယာပွဲတော်ကြီးကိုအကြီးအကျယ်ကျင်းပပါရယ်။ဒီနှစ်ကတော့ COVID-19 ကပ်ရောဂါကြောင့်မြို့တော်ဝင်ရှိသူတွေစီစဉ်ကျင်းပတဲ့ပွဲတော်ကိုဖျက်ထားရပါတယ်။ဒါပေမဲ့လည်းမြို့ရဲကဘီယာဆိုင်တွေကသူတို့ဆိုင်တွေမှာပဲ October Fest ပွဲတော်ကိုအချင်းယုံကျင်းပနေကြတာမို့ဘလို့ကျင်းပတယ်လဲဆိုတာကိုကဘာတလွားခီးသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်။ Germany နိုင်ငံတောင်ပိုင်း Bavaria ဒေသရဲ့မြို့တော် Munich မြို့မှာOctober လရောက်တိုင်း October Fest ဘီယာပွဲတော်ကိုနှစ်စဉ်ကျင်းပလာခဲ့တာ1810ခုနှစ်ထဲကဖြစ်ပါတယ်။ဘီယာဆိုင်ကြီးတွေအပြင်ခုံရှည်ကြီးတွေဆက်ထားတဲ့ဘီယာတဲကြီးတွေထဲမှာဘီယာတွေကိုဝိုင်းဖွဲတောက်ကြ၊ကောက်ခုံကြနဲ့အကြီးအကျယ်ကိုဆင်နွှဲကြတဲ့ဘီယာပွဲတော်ကြီးဖြစ်ပါတယ်။ ပုံမှန်အားဖြင့်လူထောင်ချီတချို့ကတောင်းတဲ့ချီဆက်နဲ့အီယာမဘီယာတဲကြီး18ခုထက်မနည်းနဲ့အဲ့လောက်မကြီးရဲ့ဘီယာတဲပေါင်း20ကျော်မှဆင်နွှဲကြတဲ့ပွဲကိုနိုင်ငံတကာကဧည့်သည်တွေကလည်းလာရောက်ပါဝင်ဆင်နွှဲကြလေရှိတာပါတချို့ကဘာလဲခီးသွားတွေကဆိုရင်October 1st ပွဲတော်အတွေ့အကြုံရချင်လို့အခုလိုအချိန်မျိုးမှာမြူနစ်မြို့ကိုတကူတကသွားကြပါတယ်။ဧကတရာလောက်ကျဲတဲ့ကွင်းပြင်ကြီးမှာစီတန်းလှည့်လည်ပွဲတွေပျော်ပွဲရှင်ပွဲတွေနဲ့အတူကျင်းပတဲ့ပွဲတော်အချိန်ဆိုရင် Bavaria ရိုးရာဝစ်ဆုံတွေဝစ်ဆင်ထားသူကလေးလူကြီးအမြောက်အများကိုလည်းတွေ့ရနိုင်ပါတယ်။ Bavaria ဒေသရဲ့ရှေးအစဉ်လာအရဘီယာပွဲတော်ဖွင့်ပွဲနဲ့ပိတ်ပွဲတိုင်းမှာဒီဒေသကိုစားပြုရုပ်ထုကြီးနာမှာတနက်တွေပြစ်ဖောက်ဂုံပြုကြလေရှိတာပါ။အခုလောက်ခန်းကနနာချင်းပါလာတဲ့တမိုင်းဝင်မြူနစ်မြို့ကဘီယာပွဲတော်ကြီးကိုအခု2020ခုနှစ်မှာတော့ကိုဗစ်ကရောဂါကြောင့်မြို့တာဝန်ရှိသူတွေဖျက်ခဲ့ရပါတယ်။လွန်ခဲ့တဲ့နှစ်200ကျော်တည်းကကျင်းပနေချနေရမှာမြို့တော်ကစီစဉ်တဲ့ပွဲတော်ကိုမကျင်းပနိုင်တော့ပေမဲ့မြူနစ်မြို့မှာရှိတဲ့ဘီယာဆိုင်50ကျော်မှာတော့အစဉ်အလာထိန်းတဲ့အနေနဲ့အချင်းယုံဘီယာပွဲတွေကိုဆင်နွှဲနေကြပါတယ်။မြို့ထဲမှာလွန်ခဲ့တဲ့နှစ်ပေါင်း900လောက်ထဲကဘီယာချက်နေတဲ့ Halfway House ဘီယာဆိုင်ကြီးမှာလည်းထုံးစံအတိုင်း BRC ဖောက်ပွဲနဲ့ October Fest ပွဲတော်ကိုစတင်ခဲ့တာပါပုံမှန် October Fest ပွဲတော်မှာဖောက်နေကြ BRC ရဲ့ဆယ်ပုံတစ်ပုံလောက်သာရှိတဲ့ငါးကာလန်ဆန် BRC ကိုမြို့တော်ဝန်ဟောင်းကပိုက်ကောင်းတက်ပြီးပွဲတော်ကိုဖွင့်လှစ်လိုက်တာပါအခုလိုမျိုးဘီယာဆိုင်တွေမှာကိုယ့်အစီအစဉ်တွေကိုအချင်းယုံ October Fest ဘီယာပွဲတော်တွေကိုလုပ်နေကြပေမဲ့ COVID ကရောဂါကြောင့်ထုတ်ပြန်ထားတဲ့စည်းကမ်းတွေကိုတော့လိုက်နာကြဖို့လိုအပ်ပါတယ
်Gibt ja die Vorschrift für die Gastronomie und für Veranstaltungen gerade im Innenbereich.
Unit မျိုးတွေကစားသောက်ဆန်တွေအပေါ်မှာကတ်တက်ချက်တွေရှိပါတယ်။အဲ့ဒါတစ်ဖွဲ့နဲ့တစ်ဖွဲ့ခက်ခွက်ခွာနေဖို့နှာခေါင်းစည်းတက်ဖို့ဆိုတဲ့သတ်မှတ်ချက်တွေဖြစ်ပါတယ်။ဆိုင်ရွယ်စားလိုက်ပြီးတော့လူအများဆုံးဘယ်လောက်ဆိုတာလဲသတ်မှတ်ထားပါတယ်။ခရင်လူခုံနှန်းရှိကြီးတို့ပေါ်မှာရောထိုင်ကြတာမျိုးကခုံကြတာမျိုးတွေလုတ်ခွင့်မရှိပါဘူး။အဲ့ဒါတွေကိုလည်းလက်မချခဏဆေးကြဖို့တိုက်တွန်းပါတယ်။ဆိုင်တဲ့တနေရာကနေတနေရာသွားမယ်ဆိုတော့နဲ့နှာခေါင်းစည်းတက်ရမှာဖြစ်ပါတယ်။အဲ့လိုစည်းကမ်းချက်တွေထုတ်ထားလို့တချို့ကတော့သဘောကျခြင်းမှာကြပါလိမ့်မယ်။ဒါပေမဲ့အိမ်မှာနေမကောင်းပဲအိယာထဲလဲနေမှာမျိုးတက်ဆိုင်တော့အများကြီးတော်ပါသေးတယ်
။အကျန်းလိုက်ဆက်ထားတဲ့ဇပွဲကုန်အရှိကြီးတွေမှာတိသူမတိသူတွေရောထိုင်ကြပြီးမိဖွဲ့ကြ၊ဘီယာတောက်ကြ၊အတွေ့အကြုံတွေဖလှယ်ကြတဲ့ပြောစရာပွဲတော်ကဒီတစ်ခေါက်တော့ချားထားတဲ့ဇပွဲတွေမှာကိုအုပ်စုနဲ့ကိုထိုင်ပြီးဆင်နွှဲချရတာမျိုးပ
ါ။ဟာ Satz ne dabei auf jeden Fall alle native
ပုံမှန်ကျင်းပနေကြပွဲတော်နဲ့တော့နှမ်းရှင်လို့မရနိုင်ပါဘူး။ဒါပေမဲ့ဒီပွဲလာတဲ့အတွက်တခြားလူတွေနဲ့တွေ့ရဆုံရပါတယ်။ COVID ဖြစ်နေတဲ့ကာလကြီးမှာဒီလိုမျိုးပွဲမျိုးရှိတာပဲတော်လှပါပြီ
။2019ခုနှစ်ကကျင်းပခဲ့တဲ့ October Fest ဘီယာပွဲတော်ကိုဧည့်သည်6တန်းကျော်လာရောက်ခဲ့ပြီးဘီယာလီတာ8တန်းခွဲလောက်တောက်သုံးခဲ့ကြတာပါ။ဒီနေ့ကတော့ပွဲတော်ကိုအကြီးအကျယ်မလုပ်နိုင်တော့တဲ့အတွက်မြို့ခံတော်တော်များများစိတ်မကောင်းကြပါဘူ
း Natürlich schwierig und für mich doppelt schade ich bin ja eine riesen Wiesengängerin
October Fest ပွဲတော်ကိုကျွန်မကသိမြင်လို့သူဆိုတော့အရင်လိုကြီးကြီးကျယ်ကျယ်လှုပ်ခွင့်မရတာကိုစိတ်မကောင်းဖြစ်ပါတယ်ဘီယာဆိုင်ကိုတပတ်တပတ်၄-၅ခါလောက်ကျွန်မသွားနေကြပါကိုကပွဲတော်ကိုစားပြုမဲ့အဖြစ်အရွေးခံတာရချိန်မှာခုလိုအခြေအနေဖြစ်နေတော့စိတ်ညစ်ရပါတယ်ဒီနေ့လိုရာသီဥတုမျိုးနဲ့အရင်လိုသာပွဲတော်ကျင်းပနိုင်ရင်တိတ်ကိုစီကားနေမှာပါရှင်းနေကြရင်တော့ပုံမှန်လိုပွဲတော်ပြန်ကျင်းပနိုင်မယ်လို့မျှော်လင့်ပါတယ်
။ဂျာမနီနိုင်ငံမြူနစ်မြို့မှာနှစ်တိုင်းအကြီးအကျယ်ကျင်းပလေးရှိတဲ့ October Fest ဘီယာပွဲတော်ကြီးမှာဒီပွဲတော်အတွက်ဘီယာဆိုင်တိုင်းကအထူးချက်ထားတဲ့ဘီယာတွေကိုတောက်နိုင်ကြသလို Bavaria ဒေသရဲ့ရိုးရာအထူးဟင်းလျာတွေကိုလည်းစားသောက်နိုင်ကြပါတယ်။1830ခုနှစ်တုန်းက Bavaria အရှင်မင်းသား Ludwig ရဲ့မင်္ဂလာပွဲကိုဂုဏ်ပြုပြီးတော့စတင်ခဲ့တဲ့ October Fest ဘီယာပွဲတော်ဟာဒီနေ့မှာတော့နိုင်ငံဆောင်ကကဘာလက်ခီးသွဲဧည့်သည်တွေကိုဆွဲဆောင်ထားတဲ့နိုင်ငံတကာပွဲတော်တစ်ခုဖြစ်နေပါပြီ။ဒီပွဲတော်ကြောင့်မြို့နှစ်မြို့အတွက် Eurobillion နဲ့ချီဝင်ငွေရတာဖြစ်ပေမဲ့ COVID ကရောဂါဖြစ်နေတဲ့2020မှာတော့ဒီဝင်ငွေတွေဆုံးရှုံးသွားရပါတယ်။ဒါပေမဲ့လည်းဒေသခံတွေအတွက်ကတော့အစင်လာထိန်းတဲ့အနေနဲ့အချင်းယုံဘီယာပွဲတော်ဆင်နွှဲနိုင်တာကိုပဲဝမ်းသာနေကြပါတယ်ရှင်။ကျွန်မဆွေမြတ်မှာပါ။
အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ရှင
်။တရုတ်ပြည်သူသမ္မတနိုင်ငံဟာကမ္ဘောဒီးယားအပါအဝင်ကမ္ဘာတစ်ဖွဲနိုင်ငံတွေရဲ့တဘာဝတယံဇာတအရင်အမြင့်တွေကိုခေါင်းပုံဖြတ်ပြီးယင်းနှိမ့်မြုံနံတဲ့အလေးအကျင့်တွေနဲ့အလွဲသုံးစားလုပ်နေတာတွေကို အမေရိကန်ပြည်ထောင်စုကပြစ်မှတ်ထားအရေးယူနေပါတယ်အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနရဲ့ OFAC လို့ခေါ်တဲ့နိုင်ငံခြားငွေရင်းငွေနှီးထိန်းချုပ်ရေးဌာနကနေတရုတ်နိုင်ငံပိုင် UGD Union ဖွံ့ဖြိုးမှုအဖွဲ့ကိုအရေးယူလိုက်ပါတယ် UDG ဟာဒါရာဆာကောဖွံ့ဖြိုးမှုစီမံကိန်းအတွက်ဒေသခံတွေရဲ့မြေတွေကိုသိမ်းယူအင်အားတွေကိုဖျက်ဆီးခဲ့တဲ့အတွက်အမေရိကန်ကပြစ်မှတ်ထားတာပါလူအခွင့်အရေးကိုပြင်းထန်စွာချိုးဖောက်သူတွေအဂရိလိုက်စားသူတွေနဲ့သူတို့ထောက်ခံသူတွေအပေါ်ပြစ်မှတ်ထားတဲ့ Global Magnitsky ကမ္ဘာတဝန်းလူအခွင့်အရေးတာဝန်ခံမှုဆိုင်ရာအဥပဒေအရအုပ်ချုပ်မှုအာဏာအမိန့်အမှတ် 13818 နဲ့ UDG ကိုပိတ်ဆို့အရေးယူလိုက်တာဖြစ်ပါတယ်။ကမ္ဘောဒီးယားတော်ဝင်အမိန့်နဲ့သာလွှဲပြောင်းပေးခွင့်ရှိတဲ့ Bottom Sakho အမျိုးသားသဘာဝဥယျာဉ်ပိုင်မြေ area တချို့ UGD ကလုတ်ပိုင်ခွင့်ရရှိခဲ့ပါတယ်။ဒီလိုလုတ်ပိုင်ခွင့်ရဖို့အတွက် UDG ကကမ္ဘောဒီးယားနိုင်ငံသားဥဆောင်တဲ့ကမ္ဘောဒီးယားပိုင်ကုမ္ပဏီအနေနဲ့မှတ်ပုံတင်ခဲ့ပြီးခွင့်ပြုချက်ရပြီး၃နှစ်အကြာမှာတရုတ်ပိုင်အဖြစ်ပြောင်းခဲ့ရင်ပြဿနာတစ်စုံတစ်ရာမတက်ဘဲလုပ်ငန်းလည်ပတ်ခဲ့ပါတယ်။ကမ္ဘာမှာတရုတ်ရဲ့အကြံကြီးမှုကိုရှေ့တိုးနိုင်အောင်တရုတ်ပြည်သူသမ္မတနိုင်ငံကကမ္ဘောဒီးယားနိုင်ငံမှာ UDG ရဲ့စီမံကိန်းတွေကိုအသုံးချခဲ့ပါတယ်။ UDG ရဲ့ရန်ပုံငွေနဲ့စီမံကိန်းတွေကြောင့်ကမ္ဘောဒီးယားပြည်သူတွေမြေနဲ့အိုးအိမ်ဆွံ့ခဲ့ရသလိုသဘာဝပတ်ဝန်းကျင်ပျက်စီးခဲ့ရပါတယ်။ကမ္ဘောဒီးယားပြည်သူတွေအတွက်ဒေတာဖွံ့ဖြိုးရေးနဲ့ကမ္ဘာလှည့်ခီးသွွားလုပ်ငန်းတွင်ကျယ်အောင်ပြောင်းလဲပေးတဲ့စီမံကိန်းတွေလို့ UDG ကနာမည်ကောင်းယူအကြောင်းပြခဲ့တာပါတရုတ်နိုင်ငံကဒီလိုမကြာခဏလုပ်နေတာပဲဖြစ်ပါတယ်ဒေတာရင်းဖွံ့ဖြိုးရေးအတွက်ဦးစီးဆောင်ရွက်မယ်ဆိုပြီးတရုတ်ရဲ့ One Belt One Road ကမ္ဘာလမ်းစီမံကိန်းကလည်းကမ္ဘောဒီးယားပြည်သူတွေကိုအသုံးချပြီးတရုတ်အတွက်မတန်တဆအချို့နဲ့အမျက်ထုတ်မှာဖြစ်ပါတယ်ဒါရာဆာကောစီမံကိန်းမြေနေရာအတွက်အင်အားသုံးရှင်းလင်းခဲ့တာမှာကမ္ဘောဒီးယားစစ်တပ်အရာရှိဟောင်းခွန်ကဲမှပူးပေါင်းဆောင်ရွက်ခဲ့ပါတယ်။ကဲမဟာ UDG ဖွံ့ဖြိုးရေးစီမံကိန်းမှာအရေးပါပြီးသူ့ရဲ့ဥဆောင်မှုအတွက်ဘဏ္ဍာငွေကြေးအမြတ်ငွေတော်တော်များများရခဲ့ပါတယ်။ကမ္ဘောဒီးယားဝန်ကြီးများကောင်စီအဖွဲ့ကနေ UDG အနေနဲ့ရွာသားတွေပိုင်ဆိုင်တဲ့မြေနဲ့အိုးအိမ်တွေဖျက်ဆီးတာကိုရပ်တန့်အားရပ်ဖို့ညွှန်ကြားခဲ့ပေမဲ့ UDG ကဂရုမစိုက်ဘဲဆက်ပြီးဖျက်ဆီးခဲ့ပါတယ်။2019ခုနှစ်ဒီဇင်ဘာလတုန်းက Global Magnitsky အဥပဒေအရခေမိုအဂရိလိုက်စားမှုနဲ့အရေးယူထားပြီးဖြစ်ပါတယ်ကမ္ဘောဒီးယားနဲ့တခြားနိုင်ငံတွေမှာတရုတ်ပြည်သူသမ္မတနိုင်ငံရဲ့ယင်းနှိမ့်နှံ့မှုခေါင်းပုံဖြတ်နေတာတွေကိုရှောင်လွှဲနိုင်ရေးဆက်လက်အရေးယူနိုင်ဖို့မိတ်ဖက်တွေနဲ့ရောအရှေ့တောင်အာရှမဟာမိတ်နိုင်ငံတွေနဲ့ပါအမေရိကန်ပြည်ထောင်စုကအတူရပ်တည်သွားမှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါရရှင်
ပေါ်တော့နေမတဲ့ကင်းတဲ့လွားရီနဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်လက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူအမေရိကန်ကန်ယိုရန်အဆောင်တပ်ဖွဲ့ဒုတိယတပ်မိုးကြီးချားလ်စ်ရေးနဲ့ထိတွေ့မှုရှိခဲ့တာကြောင့်အမေရိကန်စစ်တပ်ပူးတွဲဆေးဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌပိုချူချီမတ်မိုင်လီအပါအဝင်အမေရိကန်စစ်တပ်ထိပ်တန်းအရာရှိကြီးတွေအခုခါတိကျခွဲနေကွာရန်တီးဝင်နေကြပြီဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီထိပ်တန်းအရာရှိတွေအားလုံးအင်္ဂလိပ်စောပိုင်းကယောဂဆန်သက်ဆစ်ဆေးချက်တွေအရဗိုင်းရပ်စ်ပိုကူးစက်ခံရခြင်းမရှိဘူးလို့ပြောပါတယ်။ COVID-19 ယောဂဟာလေထဲကတဆင့်ပြန့်နှံ့နေနိုင်တာကိုအမေရိကန်ကူးစက်ယောဂထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC ကအတိအမှတ်ပြုလက်ခံလိုက်ပြီးဖြစ်ပါတယ်။ခနာကူကထွက်ရှိတဲ့ virus ပိုးပါရှိတဲ့အရေအမွန်အမွှားလေးတွေကယောဂကူးစက်ခံရသူတရရောက်ရှိရာနေရာတဝိုက်2မီတာထက်ကျော်ပြီးကူးစက်နိုင်တယ်လို့ယောဂပိုးရှိသူထွက်ခွာသွားပြီးအချိန်တိုအတွင်းမှာလေထဲမှာရှိနေနိုင်တယ်လို့ CDC ရဲ့ website မှာဖော်ပြထားပါတယ်။သီရိလင်္ကာနိုင်ငံမှာအင်္ဂါနေ့ကအထက်ကျဆေးရုံလုံသမားပေါင်း300ကျော်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းအတည်ပြုခဲ့ပါတယ်။ဒါနှစ်လအတွင်းပထမဆုံးအချိန်လူမှုအတိုင်းဝိုင်းလိုက်ကူးစက်ခံရမှုရှိကြောင်းသီရိလင်္ကာဆွေးကကြေညာပြည်ရဲ့နိုင်ငံအကြံမှာအခုလိုအထက်ကျလူသမားတွေကူးစက်ခံရတယ်ဆိုတာထုတ်ပြန်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့ကျန်းမာရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်အရအင်္ဂါနေ့က COVID-19 အတည်ပြုလူသားသေ1252ယောက်နဲ့သေဆုံးသူ28ယောက်ရှိတဲ့အတွက်သုစုပေါင်းတီဗီလူနာ2000ကျော်သွားပြီဖြစ်ပြီးသေဆုံးသူက481ယောက်ရှိပါတယ်။အော်တိုဘားလ6ရက်နေ့အတွက်ဓာတ်ခွဲနမူနာ1000ကျော်စစ်ဆေးခဲ့တာမှာအခုလိုလူနာသေ1200ကျော်ထပ်ပြီးတီဗီခဲ့တာလည်းဖြစ်ပါတယ်။နိုဘားလ3ရက်နေ့အမေရိကန်သမ္မတရွေးကောက်ပွဲအတွက်အခုချိန်ထိအမေရိကန်ပြည်သူ4000ကျော်ကြိုတင်မဲပေးခဲ့ပြီးဖြစ်ပါတယ်။ရွေးကောက်ပွဲကျင်းပဖို့သတင်းပတ်4ပတ်လိုနေသေးချိန်မှာမကြုံစဖူးရဲနှုံနဲ့ကြိုတင်မဲပေးကြတာဖြစ်လို့2020ပြည်내သမရယူကောက်ပွဲဟာမဲပေးသူစံချိန်တွေများပြားမဲ့ယူကောက်ပွဲဖြစ်လာနိုင်တာကိုဖော်ပြနေတာလည်းဖြစ်ပါတယ်။ဗိုလ်တော်မှုနဲ့မနက်ခင်းအစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOE ကနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များကိုစိတ်ညစ်ပြရှင်လန်းချမ်းမြေပါစေ။ကျွန်တော်ရမတော်ပါ။
This program has come to you from the Voice of America, Washington.